ယနေ့သာသနာတော်နေ့2560ပြည့်နှစ်ဘောဇောတက္ကရာ1388ခုနှစ်ပထုံလပြည့်ကျော်နှစ်ရက်နေ့ညမန္တလေးတိုင်းဒေသကြီးမြစ်သားမြို့နယ်လမ်းကွာကျေးရွာအုပ်စုရွာတိတ်ကလေးကျေးရွာရေပင်ပြူကျောင်းတိုက်အတွင်ဆင်ရင်ချင်းပါပြုလုပ်အပ်သည်ဝိနည်းဝိသူဘွဲ့ပုံညမင်းစရီတာမဏိကျော်ဝတ္တသိယရှင်ဒီလောကနန္ဒာလင်္ကာရအာဥပတံပရကံဆောင်နှင့်ဂုံပြုပူဇော်ဝဲမင်္ဂလာအကျိုးဓမ္မသဘင်ပွဲ၌ဓမ္မဒါနကုသိုလ်ရှင်မန္တလေးတိုင်းဒေသကြီးမြစ်သားမြို့နယ်ကုမဲမြို့အောင်ချမ်းသာရက်မှနေထိုင်ကြတဲ့ရန်ဒာယကာဦးသိန်းအောင်ရန်ဒာယကာမှဒေါ်ကြီးတန်မိသားစုနဲ့တကဝတရားရှိခင်သူတော်စင်အပေါင်းတို့ကနေပြီးတော့စုပေါင်းခြင်းပပြုလုပ်အပ်သည်ဤဓမ္မသဘင်ပွဲ၌ဟောကြားအပ်သောကဆုံလာဖြင့်ဗုဒ္ဓနေအမည်ရသည့်တရားတော်ပြည့်တဲ့တရားတော်ရဲ့အမည်ကအဲ့ဒီတရားတော်ကိုယနေ့ညကြွရောက်လာကြတဲ့အာလုံသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့အားဟောပြောပြတာတင်ကြားပေးမှာဖြစ်ပါတယ်။ဒါကြောင့်တရားတော်ကိုမဟောကြားမီယရဏမြတ်သုံးပါးတို့ဟာရှင်းပြကြရအောင်လင်္ကာလေးများဆိုပြီးတဲ့အခါတို့သူတော်စင်များကသုံးကောက်စီလိုက်ပြီးတော့ဆိုကြရအောင်ဗုဒ္ဓဂုံကြီးစိတ်မာတိယုံကြည်မြတ်နိုးလက်ဆုံးမို့ရှိခိုးပါ၏ဖုရားရှိခိုးပါ၏ဖုရားဘုရားဘုံဤစိတ်မာတိယုံကြည်မြတ်လို့လက်ဆုံးမို့ရှိခိုးပါ၏ဖုရား
Thank you.
တနာမြတ်သုံးပါးကိုစစ်ဖို့ပြီးတဲ့နောက်ဦးဇင်းတို့ရောဟောပြောပြတာသင်ကြားမှုကိုစတင်ကြပါစို့တရားတော်ရဲ့အမည်ကပြည့်တဲ့ရင်ပါတယ်လေအဆုံးသာပြည့်ဘုရားနေအဲ့ဒီတရားကောင်းစီရဲ့အောက်မှာတို့သူတော်စင်တို့အားဘယ်နှချက်လောက်ဟောပြောပြတာသင်ကြားပေးမလဲလို့ဆိုရင်စုပေါင်း၄ချက်သင်ပေးမယ်ဘယ်နှချက်အဲ့ဒါတွေကဘာလဲပြောရင်နံပါတ်၁ယာဒိတ်ခံယူတော်မူခြင်းတဲ့ပါတယ်လေနောက်နံပါတ်၂ကဖောမြင်တော်မူခြင်းပါတယ်လေနောက်နံပါတ်3ကပွင့်ထွန်းတော်မူခြင်းပါတယ်လေနောက်နံပါတ်4ကပရိနိဗ္ဗာန်စံတော်မူခြင်းပါတယ်လေအလုံးပေါင်းရင်ဘယ်နှချက်အဲ့ဒီ4ချက်ကိုယနေ့ညကြွရောက်လာကြတဲ့အလုံးသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့အားဟောပြောပြတာသင်ကြားပေးမှာဖြစ်ပါတယ်တို့သူတော်စင်များတရားတော်များကိုနာကြားခွင့်ရတဲ့ခိုက်တန်ကိုနာလိုက်တဲ့တရားကိုသိအောင်တတ်အောင်နားလည်အောင်နားရမယ်တဲ့ဘလို့နားရမယ်သိအောင်တတ်အောင်နားလည်အောင်နားရမယ်တို့သူတော်စင်များတရားပွဲကျင့်ပပြီးတော့တရားကိုလည်းနာကြားခွင့်ရလို့ကြကြနာနာအာယုံလေးစိုက်ပြီးတော့တရားနာရင်တရားနာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာအကျိုးတရား၅မျိုးရနိုင်တယ်အကျိုးဘယ်နှမျိုး၅မျိုးရအဲ့ဒါဘာ၄လဲပြောရင်နံပါတ်၁ကမျက်မှောက်ဘဝမှာတရားသူတရားမြတ်ရနိုင်တယ်ဘာလဲလဲမျက်မှောက်ဘဝမှာတရားသူတရားမြတ်ရနိုင်ဒီဘဝဒီခန္ဓာနဲ့ပဲတရားတို့တရားမြတ်ရနိုင်နေတဲ့။ဘာလို့ရင်လဲတရားနာရင်။နောက်နံပါတ်1ကကြတော့ကျမ်းမာရေးမကောင်းတဲ့အချိန်မှာတရားတို့တရားမြတ်ရနိုင်နေတဲ့ပြောချေပါ။ကျမ်းမာရေးမကောင်းတဲ့အချိန်မှာတရားမြတ်ရနိုင်နေ။တို့သူတော်စင်များတဦးတယောက်မှာကျမ်းမာရေးတွေသိပ်ဖြစ်ပြီးဆိုရင်တရားရှိသူတရားသိသူနဲ့တရားမရှိသူတရားမသိသူဒီတခြားစီဖြစ်သွားတယ်တရားသိနေတဲ့ပုဂ္ဂိုလ်တရားရှိကြတဲ့ပုဂ္ဂိုလ်ကကျမ်းမာရေးမကောင်းမှုဆိုရင်ပူပြီးတော့တရားဘက်ကိုအာယုံပြုမိတယ်တရားကိုပူပြီးတော့အာကိုမိတယ်အဲ့ဒီအချိန်လေးမှာပဲတရားသူတရားမြတ်ရသွားနိုင်တယ်တဲ့ဘယ်နှပါးရသွားနှစ်ပါးရသွားနော်နံပါတ်၁ကမျက်မှောက်ဘဝမှာတင်တရားသူတရားမြတ်ရနိုင်မယ်။ကျမ်းမာရေးမကောင်းတဲ့အချိန်မှာတရားသူတရားမြတ်ရနိုင်မယ်။နောက်နံပါတ်3ကကြတော့သေဃာနီးအချိန်မှာတရားသူတရားမြတ်ရနိုင်တယ်။ဘာလဲလဲ။သေဃာနီးအချိန်မှာတရားသူတရားမြတ်ရနိုင်။အေးလောကလူဘဝမှာနေကြတဲ့ပုဂ္ဂိုလ်အလုံးဟာတန်ဖိုးရှိသူပဲဖြစ်ဖြစ်တန်ဖိုးမရှိသူပဲဖြစ်ဖြစ်ချမ်းသာသူပဲဖြစ်ဖြစ်ဆင်းရဲသူပဲဖြစ်ဖြစ်ရာထူးအာဏာရှိသူပဲဖြစ်ဖြစ်မရှိသူပဲဖြစ်ဖြစ်ပညာတတ်သူပဲဖြစ်ဖြစ်ပညာမဲ့သူပဲဖြစ်ဖြစ်နောက်ဆုံးတော့ဘာနဲ့ဆုံးသက်ရလဲသေခြင်းနဲ့ဆုံးသက်ရအဲ့လိုမျိုးသေခြင်းနဲ့ဆုံးသက်တဲ့နေရာမှာတရားများများနာထားတဲ့ပုဂ္ဂိုလ်သည်ဖြစ်ပေါ်လာတဲ့ဝေဒနာတွေကိုတရားနဲ့ကြည့်တဲ့မြင်တဲ့နားလည်တဲ့ခံစားတတ်ပြီးတော့အဲ့ဒီအချိန်လေးမှာပဲတရားတို့တရားမြတ်ရသွားနိုင်တယ်အဲ့ဒါကြောင့်သေဃာနီးအချိန်မှာတရားတို့တရားမြတ်ရနိုင်တယ်တဲ့ဘယ်နှမျိုးရ3မျိုးရကဲနောက်တစ်မျိုးကကြတော့နတ်ပြည်နတ်ရွာရောက်တဲ့အချိန်မှာတရားတို့တရားမြတ်ရနိုင်တယ်တဲ့ပါတယ်လေနတ်ပြည်နတ်ရွာရောက်တဲ့အချိန်မှာတရားသူတရားမြတ်ရနိုင်လေ။အေးတရားမြတ်များနာထားတဲ့ပုဂ္ဂိုလ်ဟာနတ်ပြည်နတ်ရွာကိုရောက်သွားရင်အဲ့ဒီနတ်ပြည်နတ်ရွာကပဲတရားသူတရားမြတ်တွေရသွားနိုင်တယ်တဲ့။ပေါင်းရင်ဘယ်နှမျိုးရ ပဲနောက်ဆုံးတစ်မျိုးကတော့ပစ္စေကဗုဒ္ဓဖြစ်နိုင်တယ်တဲ့။ဘာဖြစ်နိုင်လဲ။ပစ္စေကဗုဒ္ဓဖြစ်နိုင်တယ်။အေးပစ္စေကဗုဒ္ဓကလည်းပဲဆရာမပါပဲနဲ့ပစ္စာလေးပါးကိုထိုးထွင်းသိရတဲ့ပုဂ္ဂိုလ်ဖြစ်တော့တရားများများနာထားရင်နောက်ဆုံးမှာပစ္စေကဗုဒ္ဓကြီးဖြစ်နိုင်တယ်တဲ့။အဲ့ဒါသုပေါင်းရင်တရားနာရတဲ့အကျိုးဘယ်နှမျိုးလဲ5မျိုးရှိမျက်မှောက်ဘဝမှာတင်တရားတို့တရားမြတ်ရနိုင်တယ်ကျမ်းမာရေမကောင်းတဲ့အချိန်မှာတရားတို့တရားမြတ်ရနိုင်တယ်ဒေဂာနီးအချိန်မှာတရားတို့တရားမြတ်ရနိုင်တယ်နတ်ပြည်နတ်ရွာရောက်တဲ့အချိန်မှာတရားတို့တရားမြတ်ရနိုင်တယ်ပစ္စေကဗုဒ္ဓဖြစ်နိုင်တယ်အဲ့ဒါကြောင့်တို့သူတော်စင်များတရားပွဲကျင့်ပပြီးတော့ဒီလိုချိန်မှလည်းတရားနာဒီလိုချိန်မဟုတ်တဲ့ကြံတဲ့အချိန်တွေမှလည်းပဲတက်သွန်းသမျှနဲ့တရားလေးတွေကိုအချိန်လေးပေးပြီးနာဖို့လိုသလားမလိုလားလိုတယ်အဲအဲ့ဒီတိုင်းလေးနေတတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘဝတန်ဖိုးမရှိဘူးလားရှိဒီနေ့တို့သူတော်စင်များတရားပွဲကျင့်ပပြီးတော့တရားနာကြကြတာအဓိကကတော့အဲရှင်တိလောကနန္ဒလင်္ကာရကိုအကြောင်းပြုပြီးတော့တို့သူတော်စင်များဖြစ်ပေါ်လာတဲ့တရားပွဲပေါ့အဲကိုရင်နဲ့ပတ်သက်ပြီးတော့အဲဘွဲ့နှစ်ဘွဲ့ရလို့ဂုံပြုကြတာဘွဲ့ဘယ်နှစ်ဘွဲ့နှစ်ဘွဲ့ရလို့ဂုံပြုကြတာအဲတစ်ဘွဲ့ကဝိနည်းဝိတုဘွဲ့ဝိနည်းဝိတုဘွဲ့ဆိုတာဝိနိပိတကတဘုံကိုပြောတာဘာကိုပြောတာဝိနိပိတကတဘုံကိုပြောတာပိတက3ဘုံရှိတဲ့တဲကဝိနိပိတကတဘုံပြီးသွားလိုက်အဲပါရသိကံပါစိတ်မဟာဝါစုလဝါပရိဝါအဲ့ဒါ5ကျန်းရှိဘယ်နှကျန်း5ကျန်းရှိအဲ့ဒီ5ကျန်းသဘောတရားရေးဖြင့်ဖြီလို့၅ကြံလုံးအောင်မြင်လို့ပဲပွဲရတာလေဝိနည်းဝိတုပွဲရတာအဲနောက်တစ်ပွဲကတော့သာမဏေကျော်ပွဲဘာပွဲလဲအဲပုံညမင်းစရိဆိုတာကတော့အသိဉာဏ်ဒါသတ်မှတ်ထားတဲ့နာမည်မူရင်းကတော့သာမဏေကျော်ပွဲရဘာရတာသာမဏေကျော်ပွဲရသာမဏေကျော်ပွဲရရင်ဆိုတော့တို့သူတော်စင်များဥစ္စလို့ယန်းတန်ကသာသနာဝန်တန်ညာစွာရှိတဲ့တဲ့ကတာမဏိကျော်ဘွဲ့ရတဲ့ပုဂ္ဂိုလ်ဟာတော်တော်နေတယ်ပေါ့နော်အဲတော်တော်နေကြတယ်တော်တော်လေးပညာရေးအားထူးကြွန်မှတော်တော်လေးပဲဉာဏ်ပညာလေးကလည်းထက်မြက်မှလုံးလဝရိယနဲ့လည်းပဲကြိုးစားတဲ့စိတ်လေးရှိမှအဲ့ဒီဘွဲ့ဟာရကြတာသူကကြတော့တတ်မှတ်တဲ့အချိန်တွင်နေမှအောင်မြင်အောင်ဖြေရတာအဲတတ်မှတ်တဲ့အချိန်ဆိုတာကအသက်20အတွင်းပေါ့အသက်ဘယ်လောက်အတွင်း20အတွင်း20ကျော်သွားလို့ရှိရင်အဲ့ဒီဘွဲ့မရကြတော့ဘူးအဲ့ဒါကြောင့်ကိုရင်ဘဝမှာကြက်ကြန္နာအကြောင်းတိုက်တွေကိုနေပြီးတော့ကြက်ကြန္နာစလောက်ကြရတယ်ပင်ပင်ပန်းပန်းကြိုးစားကြရတယ်အဲအခုတို့ရှင်တိလောကနန္ဒတို့အဲဥသိရဲ့အကြောင်းကိုရောက်လာတော့ဥသိဉ္ရဲ့အကြောင်းမှာကတာမဏိကျော်ကြီးတဲ့သီးသန့်လုပ်ပေးတာနော်အဲအခုလောလောဆယ်မှာသံဃာ300ကျော်ရှိတယ်ကိုရင်ငယ်လေးတွေကြီးတဲ့စပြီးတော့လက္ခဏာက10နှစ်ကနေ73နှစ်အရွယ်လေးတွေလက္ခဏာပြောကြည့်ပေါ့10နှစ်ကနေ73နှစ်အရွယ်10နှစ်ကနေ73နှစ်အရွယ်လေးတွေကိုဥသိဉ္ကလက္ခဏာပြီးတော့ကျောင်းမှာအတန်း5ရန်းရှိအတန်းဘဏ္ဍတန်5ရန်းရှိဗုဒ္ဓသာပေပထမရံဗုဒ္ဓသာပေဒုတိယရံတာမဏေကျော်ပထမဇင်တာမဏေကျော်ဒုတိယဇင်တာမဏေကျော်တတိယဇင်ဆိုပြီးတော့ဘဏ္ဍတန်၅ရံအဲ့ဒီ၅ရံကိုအောင်မြင်အောင်ဖြေကြရတယ်အဲ့ဒီ၅ရံတာမဏေကျော်ဖြေရတာက3ဇင်တာမဏေကျော်ကိုဝင်နိုင်အောင်ပြင်ဆင်တာက2နှစ်ပေါ့နော်ဘုရားသာပေပထမရံနဲ့ဘုရားသာပေဒုတိယရံအဲ့ဒီနှစ်တန်းကတာမဏေကျော်သံဃာဝဲကိုဖြည်နိုင်အောင်အကျိုးလေ့ကျင့်ပေးတဲ့အတန်းအဲအဲ့ဒီအတန်းဆိုတော့စုပေါင်းရင်၅ရံရှိတဲ့တဲ့ကဥစဉ်ကြောင်းတိုက်ရဲ့စီကံက ဘယ်အတန်းကကြာကြာတရန်းကိုနှစ်နှစ်ကြာရင်ကြောင်းဖွဲ့ရတယ်ဘယ်နှတန်းလဲငါးတန်းထဲမှာတရန်းကိုဘယ်နှစ်နှစ်ကြာရင်နှစ်နှစ်ကြာရင်ဘုရားသဗ္ဗေပထမတန်းမှာဒီတစ်နှစ်ကြာနောက်တစ်နှစ်ကြာနှစ်နှစ်ကြာသွားရင်ကိုဖျားကိုလိတ်ကိုရွာကိုပြန်ဆိုအဲ့ဒီစနစ်လောက်တာနောက်ဒီတာမဏေကျော်တန်းထဲမှာလည်းပဲပထမဇင်ကကြာကြာဒုတိယဇင်ကကြာကြာတတိယဇင်ကကြာကြာဒီတစ်နှစ်ကြာနောက်တစ်နှစ်ဇက်တိုက်ဆက်ပြီးကြာနှစ်နှစ်ဇက်တိုက်ကြာသွားရင်ကျောင်းတိုက်ကနေပြီးတော့ထုတ်ပယ်တယ်အဲ့ဒီစနစ်နဲ့သွားတဲ့အတွက်ကြောင့်မို့ကျောင်းတိုက်မှာတာမဏေကျော်အောင်ချက်ကလည်းတော်တော်ကိုအင်အားများတယ်အရင်နှစ်ကဥစဉ်တို့ကျောင်းမှာ120ဖြေကြတယ်တာမဏေကျော်အောင်တာ88ပါးအောင်နော်ဘလောက်အောင်လဲ78ပါးအောင်အဲຢာကန်နှုံးနဲ့တွေ့ရင်တော်တော်ကိုမြင့်နေပေါ့အရင်နှစ်ကနော်အဲ့ဒါမျိုးကိုရင်လေးတစ်ပါးပေါ်ထွန်းလာဖို့လင်္ကာရပြီးတဲ့ကိုရင်တစ်ပါးပေါ်ထွန်းလာဖို့လွယ်ရလားမလွယ်အသင့်အင့်ပြုစုပြုထောင်ပေးရအဲဦးဇင်းတို့ကြောင်းမှာကြတော့ခုနဗုဒ္ဓစာပေပထမရန်မနက်ပိုင်းရောက်သွားဦးဇင်းကြောင်းကအာယုံဆုံးကတ်တယ်အဲတန်ခါ300အာယုံဆုံးဆိုတော့မနက်ခင်းလင်းလာတာနဲ့တပြိုင်နဲ့ချက်တက်ပြုတ်တဲ့အဖွဲတွေကချက်ရပြုတ်ရတယ်ချက်ရပြုတ်ရပြီးတော့အာယုံဆုံးဖုံးပေးပြီးသွားရင်ဆုံးငန်ထွက်ကြတဲ့အပိုင်းမှာကြတော့ဗုဒ္ဓစာပေပထမရန်ဗုဒ္ဓစာပေဒုတိယရန်တာမဏေကျော်ပထမဇင်တာမဏေကျော်ဒုတိယဇင်တွေကဆုံးငန်ကြွရပြီးတော့အခုရှင်တိလောကနန္ဒတို့အဲပြီးသွားကြတယ်တတိယဇင်ရောက်ရင်ဦးဇင်းကြောင့်ကဆုံးကမထွက်ရအောင်နော်ကျန်တဲ့ပုဂ္ဂိုလ်တွေကပဲသူ့ကိုဆုံးခံကြွေးကြအဲဆုံးခံကြွေးပြီးတော့သူတို့ဘွယ်ကတော့မနက်ခင်း၄နာရီခွဲလောက်ကနေစပြီးတော့စကြက်ရတယ်နော်အဲတစ်လျှောက်လုံးစကြက်သူတို့ဘာဆုံးကသွားနေလဲသူတို့ကစကြက်ပဲအဲအဲ့ဒီပုံစံမျိုးနဲ့ပြုစုပြုထောင်ပေးတယ်အဲညာဘက်ရောက်သွားလို့ရှိရင်10နာရီစေနာ ਈ ခွဲမှာเจ้าကပြီးပြီးတော့17နာရီမှာတကြောင်လုံးမိပိတ်ပြီးတော့အိပ်ရတယ်နော်အဲ့ဒီအစီစဉ်နဲ့เจ้าနိုင်ကိုသွားပြီးတော့ဥစဉ်ရဲ့အရဟံဓမ္မန္တလေးเจ้าနိုင်ဓမ္မဒရဝါစုเจ้าနိုင်တဲ့တန်ခါ1000စီမံကိန်းနဲ့သွားနော်အဲဒါကမန္တလေးเจ้าနိုင်အဲ့ဒီเจ้าနိုင်ကိုနေမဲ့ကိုရင်များအတွေ့เจ้าနိုင်တိုင်းတီထောင်ထားတာရှိတယ်အဲ့ဒီเจ้าနိုင်ကကြတော့ဘယ်မှာလဲပြောရင်ကြောက်ဆယ်မှာရှိတာကြောက်ဆယ်ရဲ့အနောက်ဘက်မှာအနောက်တာကရစံပြကြီးရွာပါကြီးရွာအနောက်တာကရစံပြကြီးရွာတို့တို့ရောသမီးတဇိုးတို့ကြားဘူးလားတဇိုးရဲ့အနောက်ဘက်မှာရှိတယ်နော်အဲအဲ့ဒီကြောင်းတိုက်ကိုဘုန်းကြီးတစ်ပါးကနေပြီးတော့ညီလူတာရှင်ကုမာရကြောင်းတိုက်တီထောင်မယ်ဆိုရင်တပည့်တော်ကညီလူမယ်ဆိုပြီးတော့အဲ့ဒီကြောင်းတိုက်ကိုတီထောင်ဖြစ်ကြတယ်အဲ့ဒီကြောင်းတိုက်ကကြတော့ဘာတွေမွေးထားလဲလို့ပြောရင်ကုံကျန်းနေစုဆောင်ထားတာဘာတွေလဲကုံကျန်းနေစုဆောင်ထားတာဘာကုံကျန်းလုံးဆိုရင်တော့မန္တလေးကြောင်းတိုက်ကိုကုံကျော်ထုတ်ဖို့ရအတွက်သူကကုံကျန်းစုတဲ့ကြောင်းတိုက်ကုံကျန်းစုတယ်ဆိုတော့ဘေရွာကလာလာပညာပါပါမပါပါမြမစကားတက်တက်မတက်တက်အကုန်လုံးအဲ့ဒီမှာစုအဲ့ဒီမှာကရင်လည်းရှိတယ်ကချင်လည်းရှိတယ်ကျန်လည်းရှိတယ်ဗရောင်လည်းပဲရှိဇနုလည်းပဲရှိနော်အဲ့ဒါလေးတွေအကုံစုမြန်မာတွေလည်းပဲအများကြီးပဲပေါ့အဲ့ဒါလေးတွေအကုံစုပြီးတော့စကားမပြောတတ်သေးတဲ့ခွင်ကိုမြန်မာစကားပြောတတ်အောင်အရင်စတင်ပြီးနော်အရင်စတင်ပြီးတော့အဲ့ဒီကနေတဖြည်းဖြည်းနဲ့ဘုန်းကြီးစာကိုတင်ပြီးတင်ပြီးတော့အဲ့ဒီခွင်လေးတွေကအကြီးသွေးလေးရှိလာရင်မန္တလေးကျောင်းကိုဝင်ခွင့်စာမူပဲဖြေရပါပြေရဝင်ခွင့်စာမဝဲဖြေရဝင်ခွင့်အောင်ရင်မန္တလေးရောက်သွားပြီးတော့ကြာရင်ကြောက်ဆယ်ပြန်ရောက်သူတို့ကြတော့အဲ့ဒါမအောင်မချင်းကြောက်ဆယ်ကပြုစုပြုထောင်ပေးတယ်အဲအဲ့ဒီမှာကြတော့အခုလောလောဆယ်မှာတန်ခါ115ပါးရှိတယ်နော်အဲဒေတာစုံကကိုရင်လေးတွေအဲအဲ့ဒီကြောင်းတိုက်ကနေမန္တလေးကိုပို့ဆိုအခုနောက်ထပ်ကြောင်းတိုက်ခုနကတော့ဒုသူတော်ဆယ်များဩနေကြတယ်ဓမ္မဒရဘာတန္တရခေါ်လေအဲ့ဒီဓမ္မရရဘာတန္တရခေါ်လေကကြတော့ဒီကျောင်းတိုက်နှစ်တိုက်ကနေပြီးတော့ဗုဒ္ဓရဲ့စာပေကိုစနစ်တကျနဲ့သင်ပြီးတော့စနစ်တကျတက်ကျွမ်းလာတဲ့ဘုန်းကြီးစာတက်တဲ့ပညာရှင်များကိုနိုင်ငံညာဘာသာစကားသင်ပေးဖို့ရဟိုဘက်ကကြတော့ Dhammarara Padanara Koli, Dhammarara Koli is all languages. Foreign language or local language or Aribaga, same people look at her. Aribaga, Boguri Gajaro, Padazaga, same thing. Aku English, English Padazaga, Akusa Uzenusa Vido, then Bibuya, Jinsen Nijara, Pali, English, Tiyogi, no? Eri Dombala, Satan Bibi. Now by my Jinsetu, Jamanu, Este Guta. Erigani Vido, Padazaga, Junyan Jinyan, Tiyaho Nai Aunty. Then we will look at her. Could Dodoro Zenogo Uzenoga, Yamalu, Yolu Yaradi, Dodoro Zeno, Pazagata Nilule, Yamazagata Nilu. For in the Yawin line, Dilumiaro, Vulnerable Sir, I want to know about the police. Explain to me, Diluduama. Eh, Shimia, Burabada, John Shimtiava. Elusu, Uzenoga, Bali, then Taro, Taba Babada, Akarana, Kudala Duba, Damara. Tasita, Brio Dabana, Idan, Bodana, Dadana, Dilubiolo Yayala, Maya, Elubioin, Pali Luzuin, or two of Yam Yomave. You told me Daba Babada Akrona. I don't know the meaning of Daba Babada Akrona. A David Namale, what's the Daba Babada Akrona? Arazin, Daba Babada Akrona is a Pali one not to do any evil. Magalmu Abudu, Mabiwabu, Ludrubu, Jampio, Binaimu, Hobio Yadabu, Luda Lamalula, Lure. เอ้อะไรด้วยตรุก็โคลิกาจินเซนทาล่ะเนาะโคลิกาจินเซนทาพี่รอไอ้โคลิกานี่พี่รอซินเนี่ยปู่กูเมียด้วยอุเซนอะกูနိုင်ငံยามหาจ้องဖြစ်မြောက်ยีဆိုအခုပြင်သစ်ကိုအရင်စတာเนาะအဲပြင်သစ်မှာဧကနှစ်ဆယ်လောက်ဝယ်ဖို့ဒါဥเซนတို့ပြင်ဆင်းနေကြဧကနှစ်ဆယ်လောက်ဝယ်ပြီးတော့အဲ့ဒီမှာจ้องတီထောင်ဖို့ရတွေ့ဒါအကျဉ်းချင်းစုံစမ်းထားတာเนาะ เออตรุษีมาอุเซนโนမြန်မာနိုင်ငံလောက်တော့သိပြီးတော့တံမိုးတွေသိမမြင်냐ကျင်သိမှာနောက်ပါရီမြို့ရဲ့ခေါလန်လန်တောဆက်တွေမှာနေရာချခိုင်းတာဒါဧကနှစ်ဆယ်ကိုဒေါ်လာ ဘုဗ္ဗမှာတသင့်ပြန်ပြီးတော့ဦးဇင်းတို့အဲသာသနာပြုလုပ်ငန်းများကိုဆက်လက်ပြီးတော့ဆောင်ရွက်ဖို့ရာအခြေခံကတော့အခုဓမ္မတရပါတန္တရကောလိကအဲအဲ့ဒီကဘာသာစကားကျွမ်းကျင်အောင်သင်ပေးမယ်ကြောင်းပေါ့အဲ့ဒီကမှာတသင့်လုပ်အဲ့ဒီမယ်ကြတော့လည်းပဲကိုရင်လေးတွေမွေးဖို့ရာဓမ္မတရပါတန္တရကောလိမှာလည်းပြင်ဆင်နေတာရှိတယ်အဲ့ဒီကကိုရင်ကကြတော့ဘယ်လိုကိုရင်လေးတွေလာမှာလဲလို့ပြောတော့သူက လီရန်အောင်ပြီး၅ရန်ကစလက်ခံပြောကြည့်ပါ၅ရန်ကစလက်ခံ၅ရန်၆ရန်၇ရန်၁၀ရန်တက္ကသိုလ်ဝန်ထမ်းပြီးပြီရှိသူတို့ကိုလူစားဘက်ကိုတင်ပေးတယ်တင်ပေးပရိုက်ဗိတ်စကူးပါပဲနော်ကိုပိုင်အထက်တန်းကျောင်းသဘောမျိုးထားပြီးတော့အဲအဲ့ဒီမှာကျောင်းလုပ်ပြီးတော့အဲ့ဒီကနေပြီးတော့၁၀ရန်ပြီးသွားလို့ရှိရင်ကျမသူ့ဘဝဆုံးဖြတ်ကိုသူ့ကိုမေးလူထွက်မှာလား ဘုန်းကြီးဆက်ဝဲမှာလာအဲလူထွက်မှာဆိုရင်တက္ကသိုလ်ဝန်ထမ်းပြီးရင်တက်ပြီးတော့လူဝင်းနဲ့တက်ဖွင့်ရတယ်သူ့ဘာသာသူလူထွက်တော့ဦးဇင်းတို့ရဲ့အချမ်းမှာ၄-၅နှစ်နေသွားတဲ့ဘာသာရေးကကြကြနန်းနာဘာသာရေးပါသွားစေရမယ်စနစ်တကျသိသွားတဲ့ဘာသာရေးဖြစ်သွားစေရအဲဒီကနေမှတကယ်လို့သူကလူမထွက်ချင်ဘူးတပည့်တော်ကတော့ဘုန်းကြီးစာပဲဆက်ပြီးသင်မယ်ဆိုရင်ဓမ္မရရဝါစုကိုပြန်ပြီးတော့ဘု ာရှင်များပေါ်ထွန်းရေးနမူနာအဖြစ်ပြောမယ်ဆိုတော့အရှင်သန္တာဓိကတို့လို့ပေါ့အခုဓမ္မဒုဒ္ဒနော်အရှင်စေကိဏ္ဏလို့နောက်ဓမ္မဒုဒ္ဒဒေါက်တာပြင်ကြီးတရာလို့အဲ့ဒီဆရာတော်များဒါနှစ်ဖက်ရနော်လူဘက်ကလည်းဘွဲ့ပြီးကြဘုန်းကြီးဘက်ကလည်းဘွဲ့ပြီးကြအဲ့ဒီတန်ဃာတော်များပေါ်ထွန်းရေးဆိုပြီးတော့စီမံကိန်းတွေချလိုက်တို့သူတော်စင်တို့နေဘက်ကပို့ပေးမယ်ဆိုရင်ဘုန်းကြီးသာတည်တန့်သင်ပေးတဲ့ဓမ္မရရကိုပို့ခြင်းလေရတယ်လူသာကိုသင်ပေးပြီးမှဘုန်းကြီးသာကိုသင်မဲ့ဟိုဘက်ကောလိဖက်ကိုလည်းပဲပို့လို့ရတယ်တန်ခါတထောင်စီမံကိန်းနဲ့အဲ့ဒါအကုန်စုပြီးတော့ဦးစင်တို့အဲသွားနေကြတာအခုဒီကျောင်းဆောင်နဲ့ပတ်သက်ပြီးတော့ခုနတသိန်းတသိန်းလူတာကြတော့အဲ့ဒီကျောင်းဆောင်ကလည်းဝေကြီးကုန်ကြတော်တော်ကိုအများကြီးနော်ဒီဓမ္မရရဘာတန္တရကောလိကသိန်း3000ဦးစင်ကအဲ့ဒီမှာ estimate တွက်ထားတယ်နော်သ 3000 ကနဗီပပလည်းအဆောင်လေးတွေက20နဲ့3000ပါတယ်အဲ့ဒီ20နဲ့3000ကတော့တဦးတယောက်စီကုသိုလ်ရှင်တွေဆိုတော့သူကကုသိုလ်ရှင်ပြည့်ပြီးသားဖြစ်သွားတယ်နော်အဲ့ဒီ20နဲ့3000ကအဲ့ဒီခုတို့တို့တော်စင်များတသိန်းစီလူတာကကျတော့အများကြီးလူတွင်လည်းမပြည့်ဘူးသူကကျတော့တဦးကိုတသိန်းငယ်လူတွင်ပြည့်ပြီးတော့သိန်း1000ငွေအများစုပြီးတော့လူကြသိန်း1000ငွေနဲ့အဲ့ဒီအကြောင်းကိုစောက်ဖို့ရလှုပ်ထားတာအကြောင်းကဘလို့လှုပ်ထားတော့ဆိုရင်ပေ200ဒီလိုကကျတော့ပေ100နဲ့20 6ထက်အောက်ကနော်ကပခင်အောက်ဆုံးကကပခင်အပေါ်မှာကျတော့ဓလေက20နဲ့တက်ဓလေက20နဲ့တက်ပြီးတော့စတ်သင်္ကန်းနိုင်ငံတကာစတ်သင်္ကန်းတွေအဆင့်မီအောင်ဒီအဲ့ဒီမှာပြင်ဆင်မှုလှုပ်တာစတ်သင်္ကန်း60-90အထိပါအဲ့ဒီ60-90ကအပေါ်တက်ပြီးမှရှိပြီးတော့meeting room နေရှိတယ် seminar room နေရှိတယ်အဲဆွေးနွေးခန်းနေတို့အဲနိုင်ငံတကာပွဲများကျင်းပဖို့ရာဒီပါပြင်ဆင်ထားပြီးတော့မန္တလေးမြို့60နဲ့နှလန်း20နဲ့8 20နဲ့9အဲ့ဒီကြားမှာဦးဇင်းတို့ဒါဆောက်လုပ်နေတော်တော်တောင်ပြီးသွားပြီနော်အဲဒီ6လပိုင်း4ရက်နေ့ကစပြီးတော့အဲ့ဒီထဲမှာအကြံဉာဏ်အဲ့ဒီထဲမှာသင်တန်းဖွင့်ဖို့ရာနိကေသင်တန်းစပြီးတော့ဖွင့်ပေးဖို့လှုပ်ထားတာအဲနိကေဆိုတော့နိကေ၅ရက်ကလာတဲ့ဆုံးမများကိုလောကလူသားဖြစ်ကြတဲ့ပုဂ္ဂိုလ်တွေနေတတ်ဆိုင်တတ်အောင်စိတ်ထားတွေထားတတ်အောင်လူဘဝကိုတန်ဖိုးရှိရှိအသုံးချတတ်အောင်အဲ့ဒီသင်္ဏန်ပေးတာရှိတယ်စနစ်တင်းငွေသူက၂ရက်ပေးနော်အဲ၂ရက်ပေးတယ်အဲအဲ့ဒီတိုင်းဒါဒုသူတော်စင်များသာသနာရေးသာသနာရေးဆိုတာအသက်ရှင်သန်နေတော့မှာကိုယ်မှလည်းသွမ်းအားရှိနေတော့မှတက်သွမ်းသမျှလုပ်ဖို့လိုသလားမလိုလားလိုတယ်လူပဲဖြစ်ဖြစ်ဘုံကြီးညာမဲဖြစ်ဖြစ်အလကားနေရင်အလကားပုဂ္ဂိုလ်ဖြစ်သွားတယ်ကြောက်ကြည့်ပါအလကားနေရင်အလကားပုဂ္ဂိုလ်ဖြစ်သွားတယ်အေးကျန်တာတွေကြီးပွားတာမကြီးပွားတာပါသားဘာသာတရားတို့တတ်တာမတို့တတ်တာပါသားလူဟာနေရင်တရက်ကုန်သွားရင်အသက်တရက်ကြီးသွားဟုတ်တယ်မို့လားကိုယ်ဦးဇင်းတို့ဘဝကိုပဲကြီးကြီးဦးဇင်းက9နှစ်သားကသာသနာ့ဘောင်ရောက်ခဲ့ဘယ်နှစ်နှစ်သားက9နှစ်သားကအဲ9နှစ်သားကသာသနာ့ဘောင်ရောက်တယ်သာသနာ့ဘောင်ရောက်ပြီးတော့မန္တလေးမြို့မှာစတင်တယ်စတင်ပြီးတော့ဦးဇင်းတို့ဘုန်းကြီးသားလေးတွေလို့တော့ဘွယ်လေးတွေရတယ်အဲခုဒီကွင်းရတဲ့ဘွယ်ဝိနည်းဝိတုဘွယ်ပေါ့ဦးဇင်းတို့ကလည်းရခဲ့ကြတယ်ဝိနည်းဝိတုဘွယ်သာသနာ့တက်ကတိလားဓမ္မစရိယဘွယ်သာသနာတက္ကသီလမာရမသရိယဘွယ်သာသနာတက္ကသီလဓမ္မပါရဂူဘွယ် BA ဘွယ် MA ဘွယ် PhD ဒေါက်တာဘွယ်ဆိုပြီးတော့ဦးဇင်းတို့လည်းရခဲ့ကြတယ်နော်အဲအဲ့လိုမျိုးပညာရေးလေးတွေငွေစင်မှာပညာရေးလေးတွေလှုပ်ထားတော့အလုံးလုံးချိန်မှာစနစ်တကျအလုံးလုံးလို့မရဘူးလားရတယ်ပညာဆိုတာပညာပကအသေးစိတ်ညာကသိတာအရာရာကိုအသေးစိတ်သိတာကိုဘာလို့ခေါ်တာလဲပညာပညာတက်ပညာတက်ဆိုတာဘယ်လိုဟာကိုပညာတက်ပြောတာလဲပြောရင်အသေးစိတ်မြင်တတ်သူကြည့်တတ်သူစဉ်းစားတတ်သူဆင်ញင်တတ်သူကိုဘာတက်လို့ခေါ်တာလဲပညာတက်လို့ခေါ်တာအဲ့ဒါမျိုးအသေးစိတ်ကြည့်တတ်မြင်တတ်အောင်ပညာသင်ရတာဟုတ်တယ်မလားခုတို့သူတော်စင်တို့နေဘက်ကနေပြီးတော့ဒီလိုလင်္ကာရတစ်ပါးထွက်လာတယ်ဆိုတော့ဝမ်းမြောက်ဝမ်းသာကြိုဆိုရမယ်ဟုတ်တယ်မို့လားနော်အဲဒီလိုပွဲမျိုးလုပ်ပေးရဒီလိုပွဲမျိုးလုပ်ပြီးတော့စတော်တဲ့ပုဂ္ဂိုလ်များကိုသူ့သွားကျင်တဲ့လမ်းတွေကိုဝိုင်းဝန်းပြီးတော့တက်နိုင်သမျှပံ့ပိုးပေးရဦးဇင်းတို့ကြောင်းမှလည်းပဲအတက်နိုင်ဆုံးပံ့ပိုးပေးတယ်တို့သူတော်စင်တို့နေတွေကလည်းသူ့ကိုပံ့ပိုးပေးလို့မရဘူးလားအေးအဲ့လိုမျိုးပံ့ပိုးပေးပြီးတော့သာသနာတော်မှာအလုတ်လုတ်တဲ့ပညာတတ်တဲ့ရံတော်တစ်ပါးပေါ်ထွန်းလာပြီဆိုရင်သာသနာအတွက်ရောလောကအတွက်ရောမကောင်းလားကောင်းတယ်အေးအဲ့လိုမျိုးပညာတတ်တွေပေါ်ထွန်းနေဦးဇင်းတို့သာသနာမကွယ်ဘူးကွယ်ပါမလားမကွယ်ဘူးသတ္တပိတ္တဦးဇင်းတို့ရဲ့ရှိကသတ္တပိတ္တဘုန်းကြီးများကဦးဇင်းတို့ကိုလက်ဆင့်ကမ်းရဦးဇင်းတို့ကမှတက်ဆင့်ပြန်ပြီးတော့အဲလက်ဆင့်ကမ်းရအခုဒီနေ့ကိုပဲကြည့်ရင်ဦးဇင်းကဒီနေ့နေ့ပိုင်းကနော်ဟိုပြင်ဦးလွင်ကိုသွားပြီတော့ဦးစင်းရဲ့ဆရာကပါကျုပ်ဆရာတော်ကြီးဒေါက်တာနာနမလာဘီဝန္တာနော်ဒေါက်တာနာနမလာဘီဝန္တာကဦးစင်းရဲ့ဆရာဒေါက်တာဘွဲ့ရေးတဲ့အခါဦးစင်းရဲ့ဒေါက်တာဘွဲ့ကျန်က A Study of Ignorance and Grieving အန်တီရဝါရဘုဒ္ဓဆင်းနော်ထေရဝါရဘုရားဘာသာမှာလာရှိတယ်မသိမှုနဲ့လိုခြင်းမှုအဝိဇ္ဇာနဲ့တဏှာကိုလိလခြင်းဆိုတာနဲ့သူတေသနာလုပ်ပြီးတော့ဦးစင်းကဒေါက်တာဝဲယူထားတာအဲ့ဒီကျမ်းကိုစစ်ပေးတာကကျတော့ပါချုပ်ဆရာတော်ကြီးဒေါက်တာနန္ဒမလာဘိဝန္တာစစ်ပေးတယ်နော်ဆရာတော်ဦးစင်းကလုပ်ငန်းတစ်ခုလုပ်မယ်ဆိုရင်ဆရာတော်ကြီးသွားသွားပြီးတိုင်မယ်ဘုန်းကြီးပါလုပ်ရင်ဘယ်လိုလုပ်ချင်တာဘယ်လိုဖြစ်တဲ့ဘယ်ကလုပ်တာကိုကောင်းတယ်လဲဘယ်လိုသွားမှစနစ်ကြမှာလဲဘယ်လုပ်ငန်းပဲလုပ်လို့ဆရာကြီးသွားတော့ပြီးတော့ဦးစင်းတို့တိုင်မင်းနဲ့အဲဒီနေ့လည်းပဲသွားပြီးတော့ဒါတိုင်မင်းဆရာတော်ကတဏှာကြီးလောက်ကိုကြားတယ်ဩဝါဒပေးပြီးတော့အဲပညာရေးနဲ့ပတ်သက်လို့ဘလို့လုပ်တင်နေသာသနာရေးနဲ့ပတ်သက်လို့ဘာလုပ်ငန်းတွေကိုဆက်ပြီးတော့စနစ်တကျလုပ်ရမယ်အဲ့လိုမျိုးလေးတွေဩဝါဒပေးအဲ့ဒါကြောင့်မို့ပညာရှင်တွေပေါ်ထွက်နေသည်မြသာသနာကွယ်နိုင်ရဲ့လားမကွယ်နိုင်အေးသာသနာမကွယ်ရင်တို့သူတော်စင်များတစ်ဆင့်နဲ့တစ်ဆင့်သာသနာဟာကြီးပွားတိုးတက်ပြီးတော့အခုလာမယ်အခုသာသနာရဲ့ဖြစ်ရဲ့နောက်ပိုင်းကိုရောက်လာတော့သာသနာမတိမတာနဲ့အပြော့ပြော့ပြီးတော့သွားတယ်အထူးအဖြင့်သာသနာဝန်ဏရှားပါတဲ့ပြဿနာကျုံလာပါရှားပါသာသနာဝန်ဏရှားပါတို့သူတော်စင်တို့ရဲ့တောရွာမှာလည်းကြည့်ကြည့်ပေါ့ဘုန်းကြီးယံဆိုတာတောသားကပဲဘုန်းကြီးယံဖြစ်ကြတယ်အခုတောကကောတဖြည်းဖြည်းနဲ့သင်္ကန်းဝတ်သူနဲသွားတာမရှိဘူးလားရှိတယ်အဲ့လိုမျိုးဖြစ်ဖြစ်သွားရင်တဖြည်းဖြည်းနဲ့မြို့ပေါ်ကိုကုံချမ်းမပုတ်နိုင်ရင်မြို့ပေါ်ကကုံကြောထုတ်လို့ရပါမလားမရပါဘူးအဲ့ဒါကြောင့်မို့တောကြီးရွာတွေကအဲဂယုပို့ပြီးတော့စိုက်ဖို့လိုသလားမလိုဘူးလားလိုတယ်တို့သူတော်စင်တို့ဒီကနေကုံချမ်းနေလာနေသည်မြဦးဇင်းတို့ကကုံကြောထုတ်ပြီးလို့ရကုံချမ်းပြက်ပြီဆိုရင်အဲ့ဒါကုံကြောလဲထုတ်เสียချီသေးလားမရှိတော့ဘူးအဲ့ဒါဆိုရင်သာသနာကွယ်နိုင်တယ်အဲ့လိုမျိုးသာသနာကွယ်သွားမယ်ဆိုရင်ဒါဦးဇင်းတို့ရဲ့စပါးတွေအကုန်ပျောက်သွားလိမ့်မယ်တဲ့အဲ့ဒါကြောင့်မို့မကွယ်ရမပျောက်ရလေအောင်တို့သူတော်စင်များတက်ဆွမ်းသမျှဆရာကလည်းဆရာဆွမ်းအားတက္ကာကလည်းတက္ကာဆွမ်းအားနဲ့တက်ဆွမ်းသမျှသာသနာပြုကြဖို့မလိုဘူးလားလိုတယ်အေးအဲ့လိုမျိုးသာသနာပြုကြတဲ့နေရာမှာဦးဇင်းတို့ခုနိုင်ငံတကာမှာရောဦးဇင်းတို့ရဲ့နိုင်ငံမှာရောဗုဒ္ဓသာသနာထွန်းကားကြတဲ့နော်ထိုင်းနိုင်ငံမှာရောသီရိလင်္ကာနိုင်ငံမှာရောဗုဒ္ဓနေ့အခမ်းအနားတွေကိုအကြီးအကျယ်ကျင်းပကြတယ်။ဗာနေ့ခန္ဓာဗုဒ္ဓနေ့အခမ်းအနားကိုအေးအခုနောက်ပိုင်းရောက်လာတဲ့အခါကျတော့အမေရိကန်ကစကျင်းပလာကြတယ်။အရင်နှစ်ကဆိုရင်အိုဘားမားတို့ပါအဲ့ဒီအခမ်းအနားကိုသူတို့နော်အဲတက်ကြပြုကြဖြစ်ပြီးတော့ဗုဒ္ဓနေ့ခန္ဓာတဖြည်းဖြည်းနဲ့ကျေပြန့်တော့တို့သူတော်စင်တို့ကိုယ်တိုင်လည်းပဲဗုဒ္ဓနေ့ခန္ဓာတွေနဲ့ပတ်သက်ပြီးတော့နှလုံးသားထဲမှာထည့်ထားဖို့လိုတယ်ပေါ့ဘာလို့ဒီလိုကျင်းပနေကြတာလဲလို့သိဖို့မလိုဘူးလားလိုတယ်ဗုဒ္ဓနေ့ကိုဘာလို့ကျင်းပတာလဲအဲဘာလို့ကဆုံလပြည့်နေ့ကိုဗုဒ္ဓနေ့အဖြစ်ရွေးချယ်ကြတာလဲလို့ဒါလေးတွေလည်းသိဖို့မလိုဘူးလားလိုတယ်ခုတို့သူတော်စင်များဒီဥစဉ်တို့ရဲ့သာသနာဟာဘုရားပရိနိဗ္ဗာန်စံပြီးတဲ့ချိန်ကနေစပြီးတော့1 2 3 4နဲ့အဲ့လိုမျိုးတက္ကရိကို1 2 3ကနေစခဲ့တာအခုသာသနာတော်1ခုဘလောက်ရောက်ပြီလဲ2560ပြောကြည့်ပါ2560အဲ2560ဒီတောင့်ခံတာဟုတ်တယ်မို့လားမကွယ်သေးဘူးဖျားမရှိတော့ပေမဲ့ဒီဘာသာကိုဥစဉ်တို့ထိန်းနိုင်ဖျားရဲ့အဆုံးအမတွေကိုထိန်းနိုင်တာနော်နှစ်ပေါင်း2560အဲ့ဒီနှစ်ပေါင်း2560ကိုဘယ်လိုတွက်ယူသလဲလို့ပြောရင်အခုရှိနေတဲ့သက္ကရေကိုတည်ထားရပြောကြည့်ပါဦးရှိနေတဲ့သက္ကရေကိုတည်ထားပြီးတော့1182ပေါင်းထည့်ရဘယ်လောက်ပေါင်းထည့်1182ပေါင်းရောက်ပြီးကောစာတိပြီးခါတစ်တစ်ရှင်းနှစ်ပေါင်းတုံလက်ဖြစ်ဤသာသနာတဲ့အဲသာသနာတော်နှစ်ရခြင်းဘယ်တက္ကရိကိုတည်ထားရမလဲရောက်ပြီးကောဇာကိုတည်ဆိုတော့မြန်မာတက္ကရိအခုဆိုရင်ဘယ်လောက်လဲ1388အဲ့ဒီတည်းကိုဘယ်လောက်ပေါင်းထည့်ရတစ်တစ်ရှင်းနှစ်ပေါင်းထည့်လိုက်လို့ရှိရင်2560အဲ့ဒါဖြစ်သွားတာအဲဒါကအကြီးတဲ့ပုဂ္ဂိုလ်များဆိုရင်တော့သိပြီးသားပေါ့ငယ်တဲ့မျိုးသက်သက်ဖြစ်တဲ့ပုဂ္ဂိုလ်ကကျတော့မှတ်ထားဖို့လိုတယ်အေးကိုကမြန်မာတက္ကရိကိုသိနေရင်သာသနာနှစ်ကိုလည်းပဲ ပြီးဖို့ရာတိတိရှင်းနှစ်ဒါပေါင်းထည့်လိုက်ရင်အဲ့ဒါသာသနာတော်နှစ်ဖြစ်သွားမှာဟုတ်တယ်မဟုတ်လားနော
်
အဲသာသနာတော်နှစ်ဖြစ်သွားလိမ့်မယ်အဲ့ဒါသာသနာတော်နှစ်အခုဆိုရင်2560အဲ့ဒီ60ပြည့်နေမှာဗုဒ္ဓနေအဖြစ်နဲ့ကထုံလာပြီဗုဒ္ဓနေလို့အဲ့ဒါပွဲတွေကျင်းပါကြအဲ့ဘာလို့ကထုံလာပြီကိုရွေးတာလဲလို့ပြောရင်ကထုံလာပြီဟာဖရာရဲ့ဖြစ်တော်စဉ်နေနဲ့ပတ်သက်ပြီးတော့ထူးထူးခြားခြား၄မျိုးနဲ့ကြုံနေတယ်တဲ့ဘယ်နှမျိုးနဲ့ကြုံ၄မျိုးနဲ့ကြုံအဲ့ဒီ၄မျိုးကိုအချင်းချုပ်လေးစာပေတွေမှာရေးထားတာသုခွာပွင့်ဇံပြောကြည့်ပါသုခွာပွင့်ဇံသုခွာပွင့်ဇံဤလေးဓာတ်မှတ်ရန်ကဆုံးလာပါတယ်လေဤလေးရန်မှတ်ရန်ကဆုံးလာသုခွာပွင့်ဇံဤလေးရန်မှတ်ရန်ကဆုံးလာသုဆိုတာຢາໄດ້ຂັນຢູ່ດາວບໍ່ຢາໄດ້ສຸຢູ່ດາວບໍ່ຢາສຸຄວາກະບໍ່ຢາຄວາມຽນດໍມູດາວບໍ່ຢາສຸຄວາປွင့်ပွင့်ပေါ်တော်မူတာဖျားဖြစ်ရောက်တော်မူတာကိုပြောတာစံကြတော့ပါဘူးပြောတာပရိနိဗ္ဗာန်စံတာကိုပြောတာအဲ့ဒါကြောင့်မို့သုခွာပွင့်စံဤလေးတံမှတ်ရန်ကဆုံးလာနောက်တစ်ခုစာလေးရေးထားတာရှိတယ်အဲ့ဒီစာကနည်းနည်းလွဲနေတာရှိတယ်ခွာပွင့်ဟောစံပြောကြည့်ပါခွာပွင့်ဟောစံยาดิขันมัจยังกะสงลาปะระเลมัจยังกะสงลาตุจะรอขวาปွင်းหอสันยาดิขันဆိုတော့ဘယ်နှမျိုးဖြစ်ငါးမျိုးဖြစ်เนาะဟောတာပါနေတယ်เนาะဟောတာပါနေတယ်ဆိုတော့အေစာပေကိုလိုက်ပြီးတော့ကြည့်ရင်တော့အဲဥစဉ်တို့တော်တော်များများတွေ့ဘူးနေတာကတော့ဟောတာကိုကြည့်ရင်ဦးဇင်းတို့ရဲ့ဖျားတရားစပြီးတော့ဟောတာကနော်ဖျားဖြစ်တာကတို့သူတော်စင်များကဆုံလာပြည်နေဘယ်နေ့လဲကဆုံလာပြည်နေကနေပြီးတော့ဟိုးဘက်နေယုံလာပြည်နေဆိုတော့တလာရနေယုံလာပြည်ကနေနောက်လာပြည်ဆိုတော့ဝါဇူလာပြည်အဲ့ဒီဝါဇူလာပြည်ညနေပိုင်းမှစပြီးတော့တရားဟောတာဘာဟုတ်ဟောတာလဲဓမ္မစက္ကဘောဓနာတုတ်ကိုဟောဟုတ်တယ်မလားအဲအဲ့ဒီဟောတော့ဘာလာပြည်လဲဝါသူလာပြည်မိအဲ့ဒါကဒီထဲမှာရောပြီးတော့ပါလာတယ်ထင်တယ်နော်ဖွာပွင့်ဟောစံယာဒိဋ္ဌံမှတ်ရန်ကဆုံလာအဲတခုရှိတဲ့အားကပထမရှိတာကတော့သုဖွာပွင့်စံဤလေးတံမှယံကဆုံးလာအခုပြောပြမှာတော့စုပွားပွင့်စံအတိုင်းပြောပြနော်အဲအဲ့ဒါဖယားနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားတို့သူတော်စင်များကဆုံးလာပြီနေ့မှာကြုံခဲ့တဲ့ဖြစ်စဉ်၄မျိုးရှိတယ်အဲ့ဒီထဲမှာပထမအဦးဆုံးယာဒိတ်ခံယူတော်မူခြင်းတဲ့ပါတယ်လေယာဒိတ်ခံယူတော်မူခြင်းယာဒိတ်ခံနေဆိုတာသင်သည်နောင်အနာဂတ်မှာဖျားဖြစ်ပါလိမ့်မယ်လို့ပြောတာနော်သင်သည်နောင်အနာဂတ်မှာဖျားဖြစ်လိမ့်မယ်လို့ပြောတဲ့စကားကိုပါစကားຢາໄດ້စကားပြောကြည့်ပါပါစကားຢາໄດ້စကားအဲ့ဒီຢາໄດ້စကားကိုဖျားလောင်းတို့ကခံယူရတာတဲ့ဘသူတို့ကဖျားလောင်းတို့ကခံယူရအဲ့ဒါကြောင့်ဒီနေရာမှာဘုဒ္ဓဘာသာမှာဖျားလောင်းဆိုတာ၃မျိုးရှိတယ်။ဖျားလောင်းဘယ်နှမျိုး၃မျိုးရှိတယ်။အဲ့ဒါဘာတွေလဲပြောရင်နံပါတ်၁ကပညာဒိကဖျားလောင်းပြောကြည့်ပါ။ပညာဒိကဖျားလောင်းအေးပညာဒိကဆိုပညာတာလွန်မှုနဲ့ဖျားဖြစ်လာတာပြောကြည့်ပါ။ပညာတာလွန်မှုနဲ့ဖျားဖြစ်မဲ့ပုဂ္ဂိုလ်ကိုပညာဒိကဖျားလောင်းနောက်နံပါတ်1ကကြတော့တတ္တာဓိကဖျားလောင်းပါတယ်လေတတ္တာဓိကဖျားလောင်းတတ္တာဆိုတာယုံကြည်မှုကိုပြောတာ ယုံကြည်မှုတာလွန်မှုနဲ့ဖျားဖြစ်လာမဲ့ပုဂ္ဂိုလ်အဲ့ဒါဘာလို့ခေါ်လဲတတ္တာဓိကဖျားလောင်းဘယ်နှမျိုးရနှမျိုးရပညာဓိကဖျားလောင်းတတ္တာဓိကဖျားလောင်းနောက်နံပါတ်3ကကြတော့ဝိရိယဓိကဖျားလောင်းတဲ့ဘာတယ်လဲဝိရိယဓိကဖျားလောင်းဝိရိယကျိုးစားအားထုတ်မှုတာလွန်မှုနဲ့ဘာဖြစ်လာမှာဖျားဖြစ်လာမယ်အဲပုဂ္ဂိုလ်ကိုဝရိယာဓိကဖျားလောင်းတဲ့အဲ့လိုဆိုတော့ဗုဒ္ဓဘာသာမှာဖျားလောင်းဘယ်နှမျိုးပြောကြည့်ပါဦးဘာတွေလဲပညာဓိကဖျားလောင်းတတ္တာဓိကဖျားလောင်းဝရိယာဓိကဖျားလောင်းအဲ့ဒီဖျားလောင်းနေဟာတပါးနဲ့တပါးပါရမီဖြည့်ရတဲ့တတ်တန်းนี่မတူကြဘူးပညာဓိကဖျားလောင်းကကြတော့လေးတင်ခြေနဲ့ကဘာတသိန်းကြောကြည့်ပါလေးတင်ခြေနဲ့ကဘာတသိန်းပါရမီဖြည့်ရတယ်နောက်တတ္တာဓိကဖျားလောင်းကြတော့တစ်ဆတက်သွားတယ်ရှစ်တင်ခြေနဲ့ကဘာတသိန်းကြောကြည့်ပါရှစ်တင်ခြေနဲ့ကဘာတသိန်းပါရမီဖြည့်ရတယ်။ကဲနောက်ဝရိယာဓိကဖျားလောင်းကြတော့တစ်ဆတက်သွားတယ်။16သင်္ခေနဲ့ကဘာတသိန်းပြည့်ပြီပေါ့။16သင်္ခေနဲ့ကဘာတသိန်းအဲ့လိုဆိုတော့သူတို့တပါးနဲ့တပါးပါရမီဖြည့်တဲ့တတန်းတွေတူရလား
။မတူ
၄သင်္ခေနဲ့ကဘာတသိန်း၈သင်္ခေနဲ့ကဘာတသိန်း16သင်္ခေနဲ့ကဘာတသိန်းအဲ့ဒီလိုကြွားကြတယ်တို့သူတော်စင်များအဲ့ဒီဖျားလောင်းစုသူရောကိုရောစုတောင်းခွင့်ရှိသလားမရှိဘူးလားရှိတယ်ခုဦးဇင်းတို့အဲ့ဒီပါကျုပ်ဆရာတော်ကြီးဒေါက်တာနာနမလာဘေးဝန်သားတို့ဆိုဖျားစုပန်ထားတာဆရာတော်တို့ကြတော့နော်ဖျားစုပန်ထားတာတဲ့တို့သူတော်စင်များဆရာတော်ရဲ့ဉာဏ်ပညာနဲ့ကြည့်မယ်ဆိုရင်တော့ဒါတကယ်ဖြစ်လောက်တယ်နော်စာရင်းကိုအခုဆရာတော်ပြောနေတဲ့စာတွေကိုခေါင်းရှင်းရှင်းသိပုံမျိုးဆိုတော့တော်တော်ကိုဘုန်းကြီးသာဘူးရှင်းနေအောင်သိခံစားချက်ဆိုရင်ရှင်းနေအောင်ဗုဒ္ဓရဲ့စာပေကိုနားလည်ကြက်ကြက်နာနာလည်းကြည့်အေးဆရာတော်ရဲ့အထုပ်ပတိဖတ်ကြည့်နော်ကြက်သင်းတောင်ထားလောက်တယ်နော်သူက16နှစ်သားကသက္ကရံပြီးသွားတာဘယ်နှစ်နှစ်သားက16နှစ်သားအေး16နှစ်ဆိုတော့ကိုရင်အငယ်ရှိသေးတယ်နော်16နှစ်သားကသူကပြီးသွားတာအဲ့ဓာတွေပြီးသွားမှာအခုလင်္ကာရတွေလှုပ်တယ်ပြီးတာပဲအဘိဝန္တတွေလှုပ်တယ်ပြီးတာเนาะအဲ့ဒါနောက်ပါဠိဂုံတို့တွေလှုပ်တယ်ပြီးเนาะအဲ့ဒါမျိုးဉာဏ်ပညာအားလည်းတော်တော်ကိုအင်အားကောင်းဆရာတော်ကအဲ့ဒါဖျားလောင်းသူပန်လာเนาะအဲအဲ့ဒါဖျားလောင်းမှာဘယ်နှမျိုး၃မျိုးအဲ့လိုဆိုတော့ဖျားသူဒီလိုပန်ပြီးတော့ဗျာဒိတ်ခံနေဆိုတော့ဘယ်လိုပုဂ္ဂိုလ်မျိုးတွေဗျာဒိတ်ခံရတာလဲဘယ်လိုအင်္ဂါရက်နဲ့ပြည့်စုံမှာဗျာဒိတ်ခံနိုင်တဲ့အဆင့်တန်းကိုရောက်တာလေပြောရင်ဒီနေရာမှာဗျာဒိတ်ခံမဲ့ဖျားလောင်းဟာအင်္ဂါ၈ပါးနဲ့ပြည့်စုံပါမယ်တဲ့အင်္ဂါဘယ်နှပါး၈ပါးနဲ့ပြည့်စုံရအဲ့ဒီ၈ပါးနဲ့ပြည့်စုံမှအဲ့ဒီပုဂ္ဂိုလ်ဟာဒါဗျာဒိတ်ခံရတာတဲ့အဲ့ဒါဘာတွေလဲပြောရင်နံပါတ်၁ကလူသားစင်စစ်ဖြစ်ခြင်းတဲ့ပြောကြည့်ပါလူသားစင်စစ်ဖြစ်ခြင်းအဲလူသားစင်စစ်ဖြစ်ခြင်းဆိုတော့တို့တို့ရည်များကောင်းရှင်းရှင်းမှတ်ထားရမှာကဗုဒ္ဓဘာသာရဲ့အရာဖျားဖြစ်တယ်ဆိုတာလူကပဲဖြစ်နိုင်တယ်နတ်ကမဖြစ်နိုင်ဘူးဗြဟ္မာကမဖြစ်နိုင်ဘူးကျန်တဲ့တဥ္တယောက်ကဖြစ်နိုင်ရဲ့လားမဖြစ်နိုင်အေးဖျားဖြစ်တဲ့ပုဂ္ဂိုလ်ဒီဘာစင်စစ်ဖြစ်ရလူသားစင်စစ်ဖြစ်ရနောက်နံပါတ်2ကယောက်ျားစင်စစ်ဖြစ်ခြင်းတဲ့ကြည့်ပါယောက်ျားစင်စစ်ဖြစ်ခြင်းမင်းကလေးဘဝနဲ့ဖရာအဖြစ်မရောက်နိုင်ဘူးမင်းကလေးဖရာဆိုတာမရှိနိုင်ဘူးအေးအဲ့လိုဆိုတော့ရှင်မြတ်တပည့်တော်တို့ကမင်းကလေးဖြစ်နေတော့ဘယ်လိုမှဖရာလောင်းမဖြစ်နိုင်တော့ဘူးလားဆိုတော့ဒီလိုပုံစံမျိုးမဟုတ်ဘူးဘဝဆိုတာကယောက်ျားလေးဖြစ်လိုက်မင်းကလေးဖြစ်လိုက်ဒီလိုလဲထွက်တာမရှိဘူးလားကိုယ့်ရဲ့အပြုမူပုံမှာမူတည်ပြီးတော့ယောက်ျားလေးဖြစ်လိုက်မင်းကလေးဖြစ်လိုက်ဒါပေမဲ့ဗျာဒိတ်ခံပြီးသွားပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဒီမင်းကလေးဘဝနော်အဲမရောက်တော့ဘူးယောက်ျားလေးဘဝကြီးတယ်ဖျားဖြစ်တည်ပြီးသွားဟုတ်တယ်မဟုတ်လားနော် အဲအဲ့ဒါကြောင့်ယောက်ျားစင်စစ်ဖြစ်ခြင်းတဲ့ပြောကြည့်ပါယောက်ျားစင်စစ်ဖြစ်ခြင်းဘယ်နှပါးရနှစ်ပါးရပြောကြည့်ပါဦးပါတယ်လေလူသားစင်စစ်ဖြစ်ခြင်းယောက်ျားစင်စစ်ဖြစ်ခြင်းနောက်နံပါတ်3ကကြတော့မျက်မှောက်ဘဝမှာတည်းယဟန္တာဖြစ်နိုင်တဲ့စွမ်းရည်ရှိခြင်းတဲ့ပြောကြည့်ပါမျက်မှောက်ဘဝမှာတည်းယန္တာဖြစ်နိုင်တဲ့စွမ်းရည်ရှိခြင်းတကယ်လို့သာဖရာစုပံမဟုတ်ဘဲနဲ့အဲ့ဒီဖရာရဲ့ထံတော်ပါမှာတွေ့နေတဲ့ဖရာရဲ့ထံတော်ပါမှာတရားဆက်ပြီးတော့လှုပ်သွားမယ်ဆိုရင်အဲ့ဒီဖရာရဲ့ထံတော်ပါမှာပဲယဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်စံပါတဲ့ဘာဖြစ်ပြီးတော့ယန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်စံပါအဲ့ဒီပရိနိဗ္ဗာန်ဒီယန္နာဖြစ်လောက်တဲ့စွမ်းရည်ရှိပေမဲ့ယန္နာဖြစ်အောင်ထိနော်တို့ကအရိယာပုဂ္ဂိုလ်ဖြစ်အောင်ထိမသွားပဲနဲ့နော်ဘဝတတ္တန်နေရှိပြီးတော့သူကယန္နာဖြစ်ချင်တာလားဖျားဖြစ်ချင်တာလားဖျားဖြစ်ချင်တာမို့ယန္နာဖြစ်လောက်တဲ့စွမ်းရည်ရှိပေမဲ့ဖြစ်အောင်တရားကိုမလုပ်တော့ဘူးမလုပ်တော့ပဲနဲ့ဖျားဖြစ်အောင်လို့ပဲပါရမီတွေပဲကြိုးစားသွားတယ်တဲ့ဒါမျိုးတွေမရှိဘူးလားသိတယ်အဲဒါကြောင့်မို့မျက်မှောက်ဘဝမှာတယ်ယဟန္တာဖြစ်နိုင်လောက်တဲ့စွမ်းရည်ရှိခြင်းတဲ့ကဲဘယ်နှပါးရ၃ပါးရပြောကြည့်ပါဦးပါတယ်လေလူသားစင်စစ်ဖြစ်ခြင်းယောက်ျားစင်စစ်ဖြစ်ခြင်းမျက်မှောက်ဘဝမှာယဟန္တာဖြစ်နိုင်လောက်တဲ့စွမ်းရည်ရှိခြင်းနောက်နံပါတ်၄ကကြတော့တတ်တော်ထင်ရှားဖရာကိုဖူးတွေ့ရခြင်းတဲ့ပြောကြည့်ပါသတ္တော်ထင်ကြားဖရာကိုဖူးတွေ့ရခြင်းအဲ့ဒီဗျာဒိတ်ခံပြီဆိုရင်တသိင်္ဂံနဲ့ဗျာဒိတ်ကြားရတာမဟုတ်ဘဲနဲ့ဘသူကိုယ်တိုင်ကလည်းဖရာကိုယ်တိုင်ကသူ့ကိုဗျာဒိတ်ပေးရတာသတ္တော်ထင်ကြားဖရာကိုဖူးတွေ့ရမှာတဲ့တို့သူတော်စင်များသတ္တော်ထင်ကြားဖရာဆိုဥစဉ်တို့အခုကိုးကွယ်နေတဲ့ဂေါရမဖရာကိုကြည့်ရင်ဘယ်ဖရာစီကဗျာဒိတ်စကားရခဲ့တာလဲဒီပင်ကရာဖရာစီကဟုတ်တယ်မို့လားအဲ့ဒါတတ်တော်ထင်ရှားဖရာတဲ့အဲ့ဒါဖူးတွေ့ရခြင်းပေါင်းရင်ဘယ်နှပါးရ၄ပါးရခဲနောက်တစ်ပါးကကြတော့ယတိယဟန်ဖြစ်ခြင်းပြောကြည့်ပါယတိယဟန်ဖြစ်ခြင်းအေးယတိယဟန်ဖြစ်ခြင်းဆိုတော့အဲ့ဒီဗျာဒိတ်ခံတဲ့အဲ့ဒီဘဝမှာကြီးလိုက်ရင်ယတိဓမ္မမို့ရင်ဘာဖြစ်ရယဟန်ဖြစ်ရဒီနေရာမှာလဲယတိဆိုတာဘလို့ယတိမျိုးလဲပြောရင်ကမ္မဝါဒီယတိဖြစ်ရမယ်ဘာယတိကမ္မဝါဒီယတိဖြစ်ရကမ္မဝါဒီဆိုတာကံရဲ့အကျိုးကိုယုံကြည်လက်ခံတဲ့ယတိပြောကြည့်ပါကံရဲ့အကျိုးကိုလက်ခံတဲ့ယတိအဲ့ဒီယတိဖြစ်ရနောက်ယဟန်ဆိုရင်လဲပဲဖရာရဲ့တပည့်သားယဟန်ဖြစ်ရမယ်ပြောကြည့်ပါဘုရားရဲ့တပည့်သားယဟန်ဖြစ်ရအဲ့လိုဆိုတော့ဗျာဒိတ်ခံနိုင်တာဒီယဟန်ဘဝနဲ့လည်းဗျာဒိတ်ခံလို့ရတယ်ယတိဘဝနဲ့လည်းဗျာဒိတ်ခံလို့မရဘူးလားရတယ်အဲ့ဒါစုပေါင်းရင်ဘယ်နှပါးရတော့၅ပါးရခဲတစ်ခေါက်လောက်ပြောကြည့်ပါဘုရားသင်္စေဖြစ်ခြင်းယောက်ျားသင်္စေဖြစ်ခြင်းမျက်မှောက်ဘဝမှာဉာဏ်သာဖြစ်နိုင်လောက်တဲ့စွမ်းရည်ရှိခြင်းတတော်ထင်ရှားဖရာကိုဖူးတွေ့ဒူးခြင်းယတိယဟန်ဖြစ်ခြင်းကဲနောက်တစ်ခုကကြတော့ဇံသမာပတ်အဘိညာဉ်ရရှိခြင်းတဲ့ပြောကြည့်ပါဇံသမာပတ်အဘိညာဉ်ရရှိခြင်းအဲ့ဒီဇံတို့သမာပတ်တို့အဘိညာဉ်တို့ဆိုတာသမထလုပ်ရင်ရတယ်ဘာလုပ်ရင်သမထလုပ်ရင်ရအေးဗုဒ္ဓဘာသာမှာတရားအထုတ်တဲ့ပုံနှစ်မျိုးရှိတယ်သမထရဲ့ဝိပဿနာရဲ့ပြောကြည့်ပါသမထရဲ့ဝိပဿနာသမထရဲ့ပန်းတိုင်းဒီဇံအဘိညာဉ်သမာပတ်ရတယ်အဲ့ဒါဒီသမထရဲ့ပန်းတိုင်းဝိပဿနာရဲ့ပန်းတိုင်းကအရိယာဖြစ်တယ်ဘာဖြစ်တာအရိယာဖြစ်တယ်အဲ့လိုဆိုတော့သူတို့ပန်းနိုင်ရင်တူရလားမတူဘူးအေးအခုဒီမှာဖျားလောင်းဖြစ်ကြတဲ့ပုဂ္ဂိုလ်ဗျာဒိတ်ခံတဲ့ပုဂ္ဂိုလ်ကဝိပဿနာကိုအားထုတ်တာမဟုတ်ဘူးဘာကိုအားထုတ်ထားတာ တမထကိုအထုတ်ထားပြီးတော့ဇန်လို့တမာပတ်တို့အဘိညာဉ်တို့ကိုသူကရထားတာအဲ့ဒီရထားတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့အရှင်မယဘာလို့ဒီဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်မဟုတ်ရတာလဲအရိယာပုဂ္ဂိုလ်မဟုတ်ရတာလဲလို့တဆင့်တက်ပြီးတော့မေးမယ်ဆိုရင်အရိယာပုဂ္ဂိုလ်မှာအောက်ထစ်ဆုံးဖြစ်တဲ့အရိယာကသောတာပန်အောက်ထစ်ဆုံးကဘာလဲသောတာပန်သောတာပန်ဖြစ်ရင်ဘဏဘဝပဲတန်ត្រာလဲခုနဘဝပဲဆိုတော့ဘလို့မှဖျားမဖြစ်နိုင်တော့ဟုတ်တယ်မလားအဲဒါကြောင့်ဖျားလောင်းဖြစ်တဲ့ပုဂ္ဂိုလ်တွေကအရိယာမဖြစ်ဘူးဇံရတဲ့ပုဂ္ဂိုလ်တမာပတ်ရတဲ့ပုဂ္ဂိုလ်အဘိညာဉ်ရတဲ့ပုဂ္ဂိုလ်အဆင့်ပဲရှိတယ်အဲလိုဆိုတော့တမထအာထုတ်ထားတဲ့ပုဂ္ဂိုလ်ဒီတန်ត្រာကမလွတ်နိုင်ပြောကြည့်ပါတမထအာထုတ်ထားတဲ့ပုဂ္ဂိုလ်ဒီတန်ត្រာကမလွတ်နိုင်ဟေးသူကြတော့မျိုးစုံဖြစ်နေနတ်ဖြစ်လိုက်ဗြဟ္မာဖြစ်လိုက်ဇံရထားရင်တော့ဗြဟ္မာဖြစ်မှာပေါ့အဲ့ဒီဗြဟ္မာဖြစ်ရင်တတန်အကြာကြီးဖြစ်သွားတာတွေမရှိဘူးလားအဲအဲ့ဒီအစင်မျိုးတွေဇံရထားတဲ့ပုံကုမျိုးပဲဖြစ်တယ်တဲ့ကြောင့်မို့သူကဝိပဿနာမလုပ်တာဝိပဿနာလုပ်လိုက်လို့နော်အရိယာဖြစ်သွားရင်တန်တရာအရှိကြီးမကြံတော့ဘူးဖြစ်တဲ့အတွက်ကြောင့်အဲတန်တရာလွတ်သွားရင်ဖျားဖြစ်ခွင့်ရှိသေးလားမရှိတော့အဲ့ဒါကြောင့်မို့ဇံသမာပံအဘိညာဉ်ရရှိခြင်းတဲ့ပြောကြည့်ပါဦး။ကဲနောက်တစ်ပါးကကြတော့ပါရမီတို့ကိုထူးထူးကဲကဲဖြစ်ခြင်းတဲ့ပြောကြည့်ပါဦး။ပါရမီတို့ကိုထူးထူးကဲကဲဖြစ်ခြင်းတဲ့အေးပါရမီတရားဒါနပါရမီသီလပါရမီတွေမရှိဘူးလား။ရှိတယ်။အဲ့ဒီပါရမီ၁၀ပါးတို့ကိုသူတို့ဘာတို့တဲ့ပို့ပြီးထူးထူးခြားခြားဖြစ်ကျင်တယ်အဲ့လိုဆိုတော့စုပေါင်းရင်ဘယ်နှပါးရခုနှပါးရကဲနောက်ဆုံးတစ်ပါးကြတော့ဖျားဖြစ်လို့တဲ့ဆန္ဒရှိခြင်းပြောကြည့်ပါဖျားဖြစ်လို့တဲ့ဆန္ဒရှိခြင်းအဲ့ဒါပေါင်းရင်ဘယ်နှပါးရှစ်ပါးကဲဖြည်းဖြည်းပြောကြည့်ပါလူသားစင်စစ်ဖြစ်ခြင်းယောက်ျားစင်စစ်ဖြစ်ခြင်းမြတ်မဘဝမှာရဟန္တာဖြစ်နိုင်တော့တဲ့ကျွမ်းရည်ရှိခြင်းသတ္တော်ထင်ရှားဖရာကိုခူးတွေ့ရခြင်းယသိယဟန်ဖြစ်ခြင်းဇံသမာပတ်အဘိညာဉ်ရရှိခြင်းပါရမီတရားတို့ကိုထူးထူးခြားခြားထူးထူးကဲကဲဖြစ်ခြင်းဖြင့်ဖရာဖြစ်လို့တဲ့ဆန္ဒရှိခြင်းနဲ့ပေါင်းရင်ဘယ်နှပါးအဲ့ဒီရှစ်ပါးသောအင်္ဂါတွေညီနေမှအဲ့ဒီပုဂ္ဂိုလ်ဒီဗျာဒိတ်ခံနိုင်တာတဲ့အဲ့လိုဆိုတော့ဥစဉ်တို့ရဲ့အခုကိုးဝယ်နေတဲ့ဂေါရမဘုရားဒီပင်ကရာဘုရားရဲ့နော်ခြေတော်ရင်းမှာဗျာဒိတ်စကားကြားနာတဲ့အဲ့ဒီအချိန်မှာသူကလူသားဘဝလားယသိဘဝလားယဟန်ဘဝလားယသိဘဝဘာယသိတယ်လဲအဲသူမိတာယသိအဲ့ဒီနန်းလေးမှာသူမိတာလည်းမပါဘူးလားပါတယ်သူမိတာကနောက်အနာဂတ်မှာရတော်ရရာဖြစ်မဲ့အမျိုးသမီးဟုတ်တယ်မလားအဲအမျိုးသမီးအဲ့ဒါကြောင့်မို့ဒီလိုဗျာဒိတ်ခံလိုက်တဲ့အဲ့ဒီနေ့ဟာကဆုံလာပြည့်နေ့တဲ့ပါနေ့လေကဆုံလာပြည့်နေ့အဲ့ဒါကြောင့်မို့ကဆုံလာပြည့်နေ့ရောက်တိုင်းရောက်တိုင်းဒုသရဇင်းတို့ဘုရားဘာသာတို့ရဲ့ကောင်းတဲ့မှာတို့ကိုးကွယ်တဲ့ဂေါရမဘုရားဟာဒီနေ့ဒီအချိန်မှာဗျာဒိတ်ခံတာပဲလို့အောင်းမေလို့အမှတ်ရလို့ကြည်ညိုလို့မရဘူးလားရတယ်အဲအဲ့ဒါကြောင့်မို့ဒီဗျာဒိတ်ခံတဲ့နေ့ဟာလေကဆုံလာပြည့်နေ့ဖြစ်တော့အဲ့ဒီနေ့ကိုဗုဒ္ဓနေ့အဖြစ်သတ်မှတ်ကြတယ်တဲ့ဘာနေ့အဖြစ်ဗုဒ္ဓနေ့အဖြစ်ကဲအဲ့ဒါကဗျာဒိတ်ခံတာပြီးသွားရင်ဖွာတော်မူတာတဲ့ဘာလို့တာလဲဖွာတော်မူတာအေးဖွားမြင်တော်မူတာလည်းပဲဦးဇင်းတို့ရဲ့ဖျားလောင်းကိုဖွားမြင်တာလည်းပဲဒီနေ့မှဖွားမြင်လဲကဆုံလာပြည့်နေ့ဒီနေ့လဲကဆုံလာပြည့်နေ့ကဆုံလာပြည့်နေ့မှာဦးဇင်းတို့ရဲ့ဖျားကိုဖွားခဲ့တယ်ဦးဇင်းတို့ဖျားကဖွားမြင်လာကြတဲ့အပိုင်းမှာထူးထူးခြားခြားဘဝ၃ဘဝရှိတယ်ဘယ်နှဘဝရှိ၃ဘဝရှိဘယ်လိုထူးခြားတာလဲပြောရင်မွေးဖွားပြီးပြီးတင်စကားပြောတဲ့ဘဝ၃ဘဝဘယ်နှဘဝ၃ဘဝအဲ့ဒီ၃ဘဝကဘာတွေလဲပြောရင်နံပါတ်၁ကမဟောတရာဘဝဘာဘဝမဟောတရာဘဝ မဟောဒရာဒုက္ခမိတ်မရှိဘူးလားရှိပါဘူးအဲ့ဒီမဟောဒရာဒုက္ခမိတ်တဲ့အဲ့ဒီမွေးဖွားလာတဲ့အခါကျတော့လက်ထဲမှာစန္ဒကုဏ္ဏတာအနှစ်လေးကိုဆုပ်ပြီးတော့ဒီလိုလေးမွေးဖွားလာတာအဲဆုပ်ရက်လေးနဲ့မွေးဖွားလာမွေးဖွားလာပြီးတော့အဲ့ဒါသူ့ရဲ့အမေဖြစ်တဲ့ပုဂ္ဂိုလ်ကနော်မေးတယ်ငါသားရဲ့လက်ထဲမှာဘာလေးယူလာတာလဲအဲ့ဒါမျိုးမေးလိုက်တော့သေးပါတဲ့ဘာတဲ့လဲသေးပါအိုမိခင်သေးပါတဲ့အဲ့ဒါလေးပြောတယ်အိုမိခင်သေးပါဒါလေးပြောတာအဲ့ဒါလေးပြောပြီးနောက်ထပ်မပြောတော့နော်အဲ့ဒီစကားလေးတခွန်းနော်အဲ့ဒါဘယ်ဘဝလဲမဟောတရာဘဝအဲ့ဒီမှာတစ်ကြိမ်စကားပြောဘူးလေနောက်တစ်ခါပြောတာကဝတ္တန္တရာမင်းဘဝပြောကြည့်ပါဝေတန္တရာမင်းဘဝဝေတန္တရာမင်းဘဝအဲ့ဒါမွေးဖွားလာတဲ့အဲ့ဒီဝေတန္တရာမင်းလောင်းလျာလေးဦးဇင်းတို့ရဲ့ဖရာလောင်းပေါ့မွေးဖွားလာတဲ့အချိန်မှာကြမ်းပြီးတော့စကားပြောတယ်လူစရာဘာပစ္စည်းရှိတယ်လဲလူတန်းကျင်တယ်ဗါတယ်လေလူစရာဘာပစ္စည်းရှိတယ်လဲလူတန်းကျင်တယ်လူတန်းမယ်လို့အဲ့ဒီစကားအဲ့ဒါမွေးမွေးချင်းပြောတယ်နော်စကားဘယ်နှခွန်းရတော့နှခွန်းရဘဏ္ဍဘဝလဲနှစ်ဘဝအဲနောက်ဆုံးဘဝကတော့သိဒ္ဓထမင်းသားဘဝဘယ်ဘဝသိဒ္ဓထမင်းသားဘဝပါရမီတွေဖြည့်ဖြည့်ဖြည့်ဖြည့်ပြီးလာပြီးတော့ပါရမီရင့်တန်တဲ့သိဒ္ဓထမင်းသားဘဝအဲ့ဒါမေရောမာယာရဲ့ဝန်းကနေပြီးတော့မွေးဖွားတဲ့အချိန်မှာမွေးဖွားပြီးပြီးချင်းမြောက်အရက်ကိုခုနှစ်လန်းလန်းနေတဲ့ဘယ်နှလန်းလန်းလဲအေးမြောက်ရက်ကိုခုနှစ်လန်းလန်းတယ်အဲ့ဒီခုနှစ်လန်းလန်းပြီးတော့လက်ညိုးကိုအပေါ်မှာထောင်ပြီးတော့အဲ့ဒီမှာလဲစကားနော်တော်တော်ပြောတာရှိတယ်အဂောဟမတ္တမိလောကတသစ္ထောဟမတ္တမိလောကတသစ္ထောဟမတ္တမိလောကတအယမန္တိမာဇာတိနတ္ထိဓာနိပုဏ္ဏဘောဆိုအဲ့ဒီစကားတွေကိုပြောတယ်နော်အဂောဟမတ္တမိလောကသာဒီလောကမှာငါသာလျင်အတာဆုံးနဲ့ငါသာလျင်ပါတယ်လေအတာဆုံးအဲ့ဒီကလေးလေးကပြောတယ်နော်အဲသစ္ထောဟမတ္တမိလောကသာဒီကဘာလောကမှာငါသာလျင်အကြီးဆုံးနဲ့အဲ့ဒီကလေးလေးကပဲနောက်သစ္ထောဟမတ္တမိလောကသာဒီကဘာလောကမှာငါသာလျင်အမျက်ဆုံးနဲ့အဲ့ဒီကလေးလေးကပြောတယ်အယမန္တိမာဇာတိဒီပဋိသင်္ဍေနေခြင်းသည်ငါအတွက်နောက်ဆုံးပဋိသင်္ဍေနေခြင်းနဲ့နောက်ထပ်ဘဝတစ်ခုရှိသေးလားရှိတော့ပဋိသင်္ဍေနေเสียအကြောင်းမရှိတော့ဘူးအယမန္တိမာဇာတိနတ္ထိဓာနိပုဏ္ဏဘောတဲ့နောက်ထပ်တစ်ဖန်ဘဝနော်ဒီအချိန်ကနေစပြီးတော့နောက်ထပ်တစ်ဖန်ဘဝဖြစ်တာရှိသေးလားမရှိတော့ဘူးဆိုပြီးတော့အဲ့ဒီဇကားတွေကိုမွေးဖွားပြီးပြီးချင်းတန်းပြီးတော့ပြောတာတဲ့တို့သူတော်စင်များအဲ့ဒါတိဖို့လိုသလားမလိုဘူးလားလိုတယ်အေးတိဖို့လိုတယ်အဲ့ဒါကိုသိထားလို့ရှင်တို့ဖရာလောင်းလေးမွေးဖွားတော့ဒီဇကားတွေပြောသွားတယ်ဒီလိုလက်ညှိုးလေးထောင်နေတဲ့ပုံတွေ့ရင်အဲ့ဒါဖရာလောင်းမယ်လို့နားလေရအဲ့ဒါဒကာကြီးတယောက်ဆိုတော့အဲ့လိုမဟုတ်ဖဲနဲ့နော်ဘုရားဖျားထုထားတဲ့ဟာကလည်းဘလို့ထုတော်လို့ဆိုတော့ဖျားရှင်ကိုရောမြတ်ရဲ့ဒီလိုထိုင်းနေတဲ့လက်ပေါ်လေးမှာအဲ့ဒီဖျားရဲ့လက်တော်ပေါ်မှာလက်ညှိုးလေးထောင်ပြီးတော့ပုံလေးကတင်ထားတယ်နော်အဲ့ဒါကိုဘုန်းကြီးတစ်ပါးကနေမေးတာဒါလေးကဘယ်သူတို့ခမားထုထားတာတော့ဟုတ်တယ်ဘယ်သူတို့ပြောတော့အဲ့ဒါယာဟုလာလေးပါဖျားဘယ်သူလေးတယ်လဲယာဟုလာလေးပါဖျားဆိုပြီးတော့သူကိုယ်တိုင်ထုထားတဲ့ရုပ်ကို तू ကအဓိပ္ပာယ်နားမလည်ဖြစ်နော်ယာဟုလာလေးပါဖေရယ်ယာဟုလာကအဲ့လိုပြောတာရှိလားမရှိဘူးအဲ့ဒါကြောင့်ကိုဗုဒ္ဓဘာသာခြေခြေမြင့်မြင့်လေးလေးလာဖို့လိုသလားမလိုဘူးလားလိုတယ်အဲခြေခြေမြင့်မြင့်လေးလာထားရင်ပုံမှန်လေးကြီးညိုလို့ရတာပေါ့ဟုတ်တယ်မလားအတိတ်အနက်ကိုလည်းပဲသိလို့ရတာပေါ့အဲအဲ့ဒါကြောင့်မို့ဥစ္စနုဖေရမွေးဖွားလာတဲ့အချိန်မှလည်းထူးထူးခြားခြားနေမရှိဘူးလားရှိတယ်အဲနောက်တစ်ခုကဖျားလောင်းနိုင်ဖျားလောင်းနိုင်မှာမွေးဖွားလာတဲ့အခါဖွားဘတ်တော်တွေပါတယ်တဲ့ဘာတွေပါလဲဖွားဘတ်တော်တွေပါတယ် ဖွားဘတ်တော်ဆိုတာအဲ့ဒီကဆုံလားကြီးနေမှာပဲမွေးဖွားကြတဲ့ပုံကိုယ်တွေကိုဘာလို့ခေါ်တာဖွားဘတ်တော်ဦးဇင်းတို့ရဲ့ဂေါရမဖရာမှာဖွားဘတ်တော်ဘယ်နှဦးပါလဲ9ဦးပါတယ်ဘယ်နှဦးလဲ9ဦးအဲအဲ့ဒီ9ဦးကအာဘောကာယပြောကြည့်ပါအာဘောကာယသံရွှေကံပြောကြည့်ပါသံရွှေကံကြည့်ပြန်ပေါင်းကြည့်ပါအာဘောကာယသံရွှေကံမှတ်ရန်ဖွားဘက်ခွန်တဲ့ပါတယ်လေမှတ်ရန်ဖွားဘက်ခွန်တဲ့အာဘောကာယသံရွှေကံမှတ်ရန်ဖွားဘက်ခွန်တဲ့အဲ့ဒါဖွားဘက်တော့ခွန်တဲ့ဦးနော်အဲ့ဒီအဲမှာအာဆိုတာဘုသူပြောတာလဲရှင်အာနန္ဒာကိုပြောတာဘောဆိုတာဗောဓိပင်ကိုပြောတာနောက်ကာဆိုတာကာလူဒာယီအမတ်ကိုပြောတာနောက်ယဆိုတာယတောတရားကိုပြောတာကဲအာဘောကာယနောက်ဆံဆိုတာကအဲသန္နအမတ်ကိုပြောတာဘုသူကိုပြောတာသန္နအမတ်ကိုပြောတာနောက်ပိုင်းမှာမြင်းမီသွဲမောင်ဆန်ဆိုတာအဲသူ့ကိုပြောတာနော်အဲသန္နအဲ့ဒါသန်ရွှေကဘုသူကိုပြောတာအဲရွှေအိုးကြီးလေးလုံးကိုပြောတာကဲနောက်ဆုံးကကံကဘုသူကိုပြောတာကန္တကမြင်းကိုပြောတာကန္ဓိကလို့တချို့ကပြောတယ်ကန္ဓိကမဟုတ်ဘူးကန္တကမြင်းအဲလိုဆိုတော့ဖောဘတ်တော်ခုနှစ်ဦးကရှင်အာနန္ဒာရေဘောဓိပင်ရေကာလူဒာယီရေယတောတရာရေသန္နရေရွှေအိုးကြီးလေးလုံးရေကန္တကမြင်းရေပေါင်းရင်ဘယ်နှစ်ဦးလဲအဲ9ဦးအဲ့ဒီထဲမှာသွားပြီးတော့ကြည့်လိုက်ရင်နောက်ပိုင်းမှာသာသနာ့ဘောင်ရောက်လာကြတာကြတော့ရှင်အာနန္ဒာသာသနာ့ဘောင်မရောက်ဘူးလားရောက်လာဖယားနဲ့ညီကိုဝန်ွဲတော်ကြတာเนาะဖယားနဲ့ညီကိုဝန်ွဲတော်ပြီးတော့ဖယားပေါ်မှာလဲတန်ရောစဉ်တော်တော်ကိုကြီးတယ်ပြောရမယ်ညီကိုချင်းတန်ရောစဉ်ကလည်းရှိဖယားဖြစ်နဲ့ကြီးညိုတာကလည်းပဲရှိတော့25နှစ်เนาะနောက်ကတခေါက်ခေါက်လိုက်ပြီးတော့ပြုစုစောင့်ရှောက်သွားတယ်ဘယ်နှစ်နှစ်25နှစ်အေးဖယားပြိနိဗ္ဗာန်စံသွားတော့ဖယားကတတ်တော်80မှာပြိနိဗ္ဗာန်စံတာတတ်တော်ဘလောက်မှာ80မှာအေးရှင်အာနန္ဒာကကြတော့120ကြမှာပြိနိဗ္ဗာန်စံဘလောက်ကြ120ကြမှာအဲ120ဆိုတော့ဖျားတဲ့သူကဘလောက်ပူနေရနှစ်40အဲပူပြီးတော့နေရတယ်အဲ့ဒါအာဘောဘောဘောဓိပင်ကတော့ဒုသူရောစင်များအခုအိန္ဒိယနိုင်ငံဗုဒ္ဓဂါယာမှာမရှိဘူးလားရှိတယ်အဲ့ဒီဘောဓိပင်ကနေအခွဲအခွဲတွေနဲ့ဦးဇင်းတို့နိုင်ငံတွေမှာလည်းအများကြီးရောက်ကြတယ်နော်အဲတော်တော်များများမြို့တွေမှာလည်းပဲဘောဓိပင်ကွဲတွေရှိတယ်ဦးဇင်းကျောင်းထဲမှာလည်းပဲဘောဓိပင်ရှိတယ်အဲ့ဒီဘောဓိပင်တွေကအိန္ဒိယနိုင်ငံကနော်ဘောဓိပင်မျိုးစေ့ပဲယူလာပြီးတော့အဲ့ဒါအငယ်လေးအဲ့ဒီမျိုးစေ့လေးကိုနော်ကျေထားပြီးတော့အဲ့ဒီကမှတစ်ဆင့်ပေါက်လာတယ်ဦးဇင်းထဲမှာအခုဦးဇင်းကျောင်းထဲမှာတော်တော်ကိုကြီးနေနော်အဲ့ဒါအိန္ဒိယနိုင်ငံကယူလာပြီးတော့မျိုးစေ့လေးယူလာပြီးအဲဒီမှာပြိုးပြီးမှအဲအပင်လောက်ထားတာနော်အဲအဲ့ဒါမျိုးတွေတော်တော်များများရှိတယ်ပေါ့နော်အဲဒီကဘောဓိပင်အဲ့ဒါဘုရားကအဲ့ဒီနေရာမှာတရားအထုတ်ရင်းနဲ့ဘုရားဖြစ်တာမရှိဘူးလားရှိတယ်အဲ့ဒါအာဘောကာကာကကြတော့ဘုသူ့ကိုပြောတာကာလူဒာယီအေးကာလူဒာယီအမတ်ကဘုရားကဘုရားဖြစ်သွားတဲ့အချိန်မှာကပိလောသူหนีခဲ့တဲ့ကပိလောနန်းတော်ကိုပြန်မလာတော့တရားလက်ပတ်ပြီးတော့အရာဟောတယ်အဲ့လိုဟောနေတော့ဒီဘက်ကဖခင်ဖြစ်တဲ့သုဒ္ဓရဏရှင်မင်းကြီးကသူ့သားတော်ဖရာကိုတွေ့ကျင်တာအဲ့လိုမျိုးတွေ့ကျင်တဲ့အခါနန်းတော်တွေကအမတ်တွေကိုလှုပ်ပြီးတော့ပင့်ခိုင်းတယ်သွားပင့်တဲ့ပုဂ္ဂိုလ်တွေကဖရာတရားနာပြီးသင်္ကန်းကြီးတဲ့ဝှက်ဝှက်သွားကြတယ်တယောက်ပို့လိုက်လဲဝှက်တယ်တယောက်ပို့လိုက်လဲဝှက်တယ်နောက်ဆုံးကာလူဒာကြီးကတော့တေးသေးချာချာမှားလို့လေရတယ်မင်းကတော့ငါးစီကိုတော့ပြန်လာပါဦးပြန်လာပြီးမှအေးမင်းဆက်ပြီးတော့ ကိုဘဝနဲ့ကိုသွားပါဆိုသေသေးချာချာမှာလွတ်ပြီးတော့အဲ့ဒါကာလူဒာကြီးအလဲကြမှာဘုရားကနော်ဒီကပိလောနန်းတော်ကိုပြန်လာပြီးတော့ဖခင်တဲ့တဘွားအလုံးကိုတရားဟောတာမရှိဘူးလားရှိတယ်အဲ့ဒါကကာလူဒာကြီးသူကလည်းနောက်ပိုင်းမှာသင်္ကန်းဝက်သွားတယ်နော်အဲအဲ့လိုဆိုတော့နောက်ရတော်ရေယာအေးရတော်ရေယာနဲ့ကြတော့အဲသူနဲ့ဘယ်ချိန်မှာအိမ်အောင်ကြသွားတော့ဆိုတော့ရတော်ရေယာက16နှစ်ဦးဇင်းတို့ရဲ့ဖခင်သိတဲ့ထားကလည်းဘယ်နှစ်16နှစ်16နှစ်မှာသူတို့ကအိမ်အောင်ကြသွားတယ်အိမ်အောင်ကြသွားပြီးတော့ဈီနန်းစည်းစိမ်ခံစားတာ73နှစ်ဘယ်နှစ်73နှစ်အဲ73နှစ်ဆိုတော့16နှစ်73နှစ်ပေါ့24 29 29ပေါ့အဲ့ဒီ29မှာနော်တောထွက်သွားတော့ဒီဘက်ကရတော်ရာကျန်းနေရဲ့အဲကျန်းနေခဲ့ပြီးတော့နောက်ပိုင်းမှာသူကိုယ်တိုင်မှာသာသနာပေါ်ရောက်သွားပြီးတော့ယဟန္တာထေရီမာကြီးဖြစ်သွားတာမရှိဘူးလားအဲရှိတယ်အဲ့ဒါရတော်ရာတဲ့အဲ့လိုဆိုတော့အာဘောကာယသံအဲ့ဒီသဏ္ဍအမတ်ကတော့နောက်ပိုင်းမှာသူလဲသင်္ကန်းဝက်လာတယ်တဲ့သူကတော့သင်္ကန်းဝက်ပြီးတော့အဆင်မပြေဘူးဖြစ်တာနော်သာသနာပေါ်မှာအဆင်မပြေဘူးဘယ်လိုမပြေတာလဲပြောတော့သဏ္ဍအမတ်ကနေရင်ထိုင်ရင်မာနတွေကြီးတာကျန်တဲ့တန်ဃာနဲ့ဘလို့မှပေါင်းသိမ်းလို့မရဘူးဖြစ်တယ်။အဲကျန်တဲ့တန်ဃာကိုသူကသောသောကားကားတော်တော်ပြောတယ်။ဒီလက်ဝဲရံလက်ရရံရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့ဆိုရင်သင်တို့ကအခုမှလက်ဝဲရံလက်ရရံနေနဲ့ဗာရိညာရီနဲ့ဖြစ်နေတာ။တောထွက်တုန်းကဘယ်သူမှပါလာမဟုတ်ဘူး။နော်တောထွက်တုန်းကအဲငါနဲ့ဖယားလောင်းနဲ့နှစ်ယောက်တည်းထွက်ကြတယ်။ကျန်တဲ့ပုဂ္ဂိုလ်တွေဘယ်သူမှမပါဘူး။ဒါကငါဖယားငါဖယားဆိုပြီးတော့အဲ့လိုမျိုးသူကလည်းပြင်းပြင်းထန်ထန်နေဖြစ်ပြီးတော့အဲတော်တော်ကိုသာသနာပေါ်မှာအသင်မပြေဖြစ်ရတယ်အသူကဘယ်သူလဲသန္နာအဲသန္နာအမအဲ့ဒါသန္နာပြီးတော့ရွှေအိုကြီးလေးလုံးအဲရွှေအိုကြီးလေးလုံးကြတော့ကပိလဝုကိုပြန်ပြီးတော့ဘုရားကတရားဟောတော့ရတော်ရရာကနေပြီးတော့သားတော်ရာဟုလာလေးကအဲ့ချိန်မှာဘယ်နှစ်နှစ်လဲ9နှစ်နော်9နှစ်ဆိုတော့အရွယ်လေးကလည်းရောက်စကားလေးကလည်းပြောတတ်နေတော့အဲ့ဒါသင်ရဲ့ဖခင်ပဲသူ့ဒီမှာရွှေအိုကြီးလေးလုံးရှိတယ်။သွားတောင်းလို့အမွေသွားတောင်းဆိုတော့အဲ့ဒီမှာသွားပြီးတော့အမွေတောင်းတယ်။ဘုရားကတလုံးမှစကားမပြောဘူးနော်။မပြောဆုံးလဲဖုံးပေးပြီးသွားရောတပိတ်ပိုက်ပြီးတော့အဲ့ဒါပြန်တဲ့ခါနောက်ကရာဟုလာလေးကပါလာပြီးတော့ဖခင်အမွေပေးပါအမွေပေးပါနဲ့အဲ့ဒါသွားလိုက်တာကျောင်းတော်ထိရောက်ရောကျောင်းတော်ရောက်တဲ့အခါကျမှဘုရားကရှင်သာရိပုတ္တရာနဲ့ရှင်မောဂလန်တို့ကိုအဲ့ဒါပြောပြီးတော့သူ့ကိုသာသနာအမွေပေးလိုက်ဆိုပြီးတော့ရွှေအိုကြီးလေးလုံးမပေးဘဲနဲ့ဘာပေးလိုက်လဲသာသနာအမွေပေးပြီးတော့သင်္ကန်းဝတ်ခိုင်းပြလိုက်အဲ့ဒါရွှေအိုကြီးလေးလုံးနဲ့ကဲနောက်ဆုံးကတော့ဘယ်သူလဲကန္တကမြင်းအဲကန္တကမြင်းနဲ့ကန္တကမြင်းကကြတော့တစ်ယောက်လုံးနော်ဒီဖယားလောင်းအသုံးပြုသွားတဲ့မြင်းပေါ့အဲနောက်ဆုံးမှာဒီတောထွက်ပြီဆိုတဲ့အခါကျတော့လေဗေမင်းစီးထွက်တာလေကန္တကမြင်းစီးပြီးတော့အနောမမြကန်းကိုရောက်ကြတယ်အဲ့ဒီမှာကြည့်လိုက်ရင်အနောမမြကန်းမှာသန္ဓရယ်ကန္တကမြင်းရယ်ဦးဇင်းတို့ရဲ့ဖယားလောင်းသိဒ္ဓထမင်းသားရယ်နော်အဲအဲ့ဒီမှာရောက်တော့အဲ့ဒီမှာသင်္ကန်းဝတ်တယ်သင်္ကန်းဝတ်ပြီးသူတို့ကိုပြန်ခိုင်းတော့အဲ့ဒီနန်းလေးမှာပဲဆရာနဲ့နော်ခွဲရတော့မှာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီနန်းလေးမှာပဲဘုသူဆုံးသွားလဲကန္တကမြင်းသေဆုံးသွားတယ်အဲ့ဒီကန္တကမြင်းသေဆုံးတာသူကအသက်တော့အသက်ဘလောက်မှာလဲ29နှစ်မှာအဲ့ဒီမြင်းကဆုံးသွားတယ်ဘလောက်မှာလဲ29နှစ်မှာအဲအဲ့ဒါသူတို့ဖောက်ဘတ်တော်ခုနှစ်ဦးအဲ့ရမျိုးအမတ်တရားလေးတွေအများကြီးရှိတဲ့အတွက်ကြောင့်မို့ဖွားမြင်တဲ့တို့သူတော်စင်များနေ့ဖြစ်တဲ့ဒီကဆုံးလာပြည့်နေ့ကိုဘာဖြစ်သတ်မှတ်ကြတာလဲဗုဒ္ဓနေ့အဖြစ်သတ်မှတ်ကြတာတဲ့အဲ့ဒါကြောင့်မို့ယာဒိတ်ခံယူတော်မူရာယေခွားမြင်တော်မူရာယေအဲ့ဒါဘယ်လမှာလဲကဆုံးလာလာပြည့်နေ့ကဲနောက်တစ်ခုကတော့ပွင့်ထွန်းတော်မူခြင်းတဲ့ဘာဖြစ်ခြင်းအဲပွင့်ထွန်းတော်မူခြင်းဆိုတော့ဘုရားဖြစ်ကိုရောက်တယ်ဘုရားဖြစ်ကိုရောက်တယ်ဆိုတော့အကျဉ်းချင်းလေးပြောမယ်ဆိုရင်ဦးဇင်းတို့ရဲ့ဒီဘုရားလောင်းနဲ့ပတ်သက်လို့ဘုရားလောင်းတို့ရဲ့မေတော်မှန်သမျှသည်ဘုရားလောင်းကိုမွေးဖွားပြီး ဘယ်နှရက်နေရင်သိဆုံးရတာလဲ9ရက်နေရင်သိဆုံးရတာအဲ့ဒါဒီမေတော်များရဲ့ဒါပုံမှန်အတိုင်းပဲဘယ်ဖရာရဲ့မေတော်ဖြစ်ဖြစ်9ရက်နေရင်ဘာဖြစ်လဲသိဆုံးတယ်အဲ့ဒီချိန်မှာဒီသုတ္တရဏမင်းကြီးကနေပြီးတော့သူ့ရဲ့သားတော်နဲ့ပတ်သက်ပြီးတော့ငါသားတော်လေးရှင်ရေဘာတွေဖြစ်မလဲဘယ်လိုပုံပုံမျိုးများဖြစ်မလဲလို့ဆိုပြီးတော့အဲဘေးရင်ဟောကြတဲ့ပုံနာရှင်းရောက်ဖိတ်လိုက်တယ်ဘယ်နှယောက်ဖိတ်ရှင်းရောက်ဖိတ်လိုက်အဲ့ဒီရှင်းရောက်ဖိတ်လိုက်ပြီးတော့အဲ့ဒီရှင်းရောက်ကိုကျန်ရင်လက္ခဏာဘုရားလောင်းရဲ့ကျန်ရင်လက္ခဏာတွေကြည့်ပြီးတော့အဲ့ဒါဘေးရင်ဟောခိုင်းတာခွန်နှယောက်ကလက်ညလက်နှစ်ချောင်းထောင်နဲ့ဘယ်နှချောင်းထောင်လက်နှစ်ချောင်းထောင်အဲဒီကလေးငယ်ဟာလူဘဝမှာနေမယ်ဆိုလို့ရှင်ရင်တော့ဘာဖြစ်မှာလဲလဲစัจ java ရိမင်းဖြစ်နေမယ်ယတိယဟန်ပြုတ်သွားရင်တော့ဘာဖြစ်မှာဖျားဖြစ်ပါလိမ့်မယ်လို့ဘယ်နှဦးကနေဟောတယ်ခုနှစ်ဦးကနေပြီးတော့ဟောတယ်အေးဖိတ်ထားတာကဘယ်နှဦးလဲ7ဦးအဲ့ဒီထဲမှာတဦးကျန်နေတာအဲ့ဒီတဦးကနောက်ပိုင်းမှာပြင်စာဝတ်ကြီး5ပါးထဲမှာကောင်းဆောင်ဖြစ်တဲ့ကွန်တင်ရပုံနာတဲ့ဘယ်ပုံနာကွန်တင်ရပုံနာအဲ့ဒီကွန်တင်ညာပုံနာကအဲ့ဒီအချိန်မှာအငဲဆုံးသူကဗေဒင်ဟောတဲ့ပုဂ္ဂိုလ်နော်အငဲဆုံးဆိုသူကတော့လက်ညှိုးတစ်ချောင်းနဲ့ထောင်ပြီးတော့ဖျားစင်စစ်ဧကံဖြစ်ပါလိမ့်မယ်လို့ရေရေတင်တင်အဲ့ဒါလျှောက်ထားလိုက်တယ်အဲ့လိုမျိုးပြောကြတဲ့အခါကျတော့ဘယင်ကြီးရဲ့စိတ်ထဲမှာသူ့ရဲ့သားတော်နဲ့ပတ်သက်လို့ဘာဖြစ်စေချင်လဲစကြဝဠာမင်းပဲဖြစ်စေချင်တယ်ဖျားမဖြစ်စေချင်ဘူးအဲ့ဒီချိန်ကနေစပြီးတော့သူတန်ဝေကဖြစ်လောက်မဲ့အရာတွေသူနန်းမှာသွားခွင့်လာခွင့်မပေးတော့ဘူးအသက်ကြီးတဲ့ပုဂ္ဂိုလ်များဖြတ်တန်းခွင့်မပေးတော့ဘူးအသက်ကြီးသူကိုမြင်ပြီးတော့တန်ဝေကရသွားမှာဆိုလို့နောက်နာနေတဲ့ပုဂ္ဂိုလ်ကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်များအဲ့ဒီနန်းမှာမထားဘူးလူတဦးတယောက်သေဆုံးပြီဆိုရင်လည်းသူမမြင်အောင်ပဲအဲ့ဒါဒီသေဆုံးသွားတဲ့ပုဂ္ဂိုလ်ကိုပို့ကြပြုကြအဲ့ဒါမျိုးလုပ်ကြတယ်အဲ့ဒါမျိုးဖြစ်ပြီးတော့ကာမဂုဏ်နဲ့ပဲပျော်အောင်ဆိုပြီးတော့အသက်16နှစ်မှာပဲအိမ်အောင်ခြာထားပေးလိုက်တာမရှိဘူးလားအဲရတောတရားနဲ့အိမ်အောင်ကျသွားကြတယ်အဲ့ဒီကနေအိမ်အောင်ကျသွားပြီးတော့အဲ့ဒါနောက်ပိုင်းရောက်လာတဲ့အခါကျတော့နော်တဖြည်းဖြည်းနဲ့သူကနမိတ်ကြီး၄ပါးထင်းလာတယ်မြင်းလာတယ်နမိတ်ကြီးဘယ်နှပါး၄ပါးပါရီလဲပြောရင်သူအိုသူနာသူတေယဟန်အေးအဲ့ဒီမှာလည်းပဲသူကသူ့အိုကိုတွေ့တော့ဒါပါလေဆိုတခါမှမမြင်ဘူးတော့အဲ့ဒါသူ့အိုပါအဲ့လို့ဆိုသူ့အိုဆိုတော့ဘလို့အိုတာလဲကြိုရာကနေအိုသွားတာဒီလိုဆိုငါလဲအိုမှာလားအရှင်းသားလဲလူသားအိုမှာပေါ့ဗျာဆိုတော့တကြိမ်မြင်လိုက်တာနဲ့သူ့အိုကိုတကြိမ်မြင်လိုက်တာနဲ့တန်ဝေကမဖြစ်ဘူးလားဖြစ်တယ်တို့သူတော်စင်များသူ့အိုမြင်ဘူးလားတန်ဝေကဘယ်နှကြိမ်လောက်ဖြစ်လဲအေးတာမန်လူတော့ဥနေတဲ့ပုဂ္ဂိုလ်ဘလောက်တွေ့တွေ့တုတ်တုတ်မှမလုံဟုတ်တယ်မဟုတ်လားနော်အေးပါရမီအားကနည်းနေသေးတဲ့အတွက်ကြောင့်မို့တန်ဝေကကမဖြစ်တာအဲ့ဒါနာတဲ့ပုဂ္ဂိုလ်လည်းပဲတကြိမ်တွေ့တာနဲ့တန်ဝေကဖြစ်သွားတည်တဲ့ပုဂ္ဂိုလ်လည်းတကြိမ်တွေ့တာနဲ့တန်ဝေကဖြစ်သွားယဟန်ကြတော့ဒီဘဝကငြိမ်းချမ်းတယ်လို့သူခံစားမိသွားတာအဲ့ဒီနမိတ်ကြီး၄ပါးထင်တဲ့အချိန်တစ်ဖက်ကလည်းပဲနန်းတော်ထဲမှာသားတော်လေးမွေးဖွားတာမွေးဖွားတော့တောင်းလွာသူ့ကိုလာပြီးတော့စက်တာတယ်အဲ့ဒီအချိန်မှာဥယျာဉ်ထဲရောက်နေတောင်းလွာကိုဖတ်ကြည့်ပြီးတော့အနောင်ဖွယ်လေးမွေးဖွားလာတာပဲပါလေးမွေးဖွားတာနောင်ဖွယ်လေးမွေးဖွားလာတာငါ့ကိုရတော်ရရာဆိုတဲ့ကျိုးတစ်ချောင်းကနောင်ဖွယ်နဲ့ငါ့ကိုနောင်ဖွယ်ထားတယ်အခုဒီသားလေးရလည်းပဲအနောင်ဖွယ်တစ်ခုဒီကျိုးနှစ်ချောင်းသာတုပ်လို့ရှိရင်ငါတောထွက်နိုင်မှာမဟုတ်တော့ဘူးအဲ့ဒါမျိုးတခါတည်းတန်းပြီးတော့စိတ်ထဲမှာပေါ်သွားပြီဒီနေ့ပဲတောထွက်မယ်ဆိုပြီးတော့အဲ့ဒါတတ်တော့ဘလောက်မှာတောထွက်သွား20နဲ့အင်း5မှာတောထွက်သွားပြီးတော့တရားအထုတ်လိုက်တာဘလောက်ကြာသွား6နှစ်ကြာသွားအင်း6နှစ်ဆိုတော့29နဲ့6နဲ့ပေါင်းတော့ဘလောက်အင်း30နဲ့5မှာဖျားဖြစ်တယ်တက်တော့ဘလောက်မှာလဲ35မှာဖျားဖြစ်တယ်အဲ35မှာဖျားဖြစ်တော့အဲ့ဒီနောက်မှာထူးထူးခြားခြားဉာဏ်တော်တွေရတဲ့အပိုင်းမှာအဓိကအားဖြင့်ပုဒီအာ
တဲ့
ဗါတယ်လေဘုဒီအာဧဘုဆိုတာပုဗ္ဗေနိဝါတာနုတ္တိဉာဏ်တဲ့ဗာဉာဏ်နဲ့ပုဗ္ဗေနိဝါတာနုတ္တိဉာဏ်ဧဘုဗ္ဗေနိဝါတာနုတ္တိဉာဏ်ဆိုတာရှင်းတော့ကနေခဲ့တဲ့ဖြစ်ခဲ့တဲ့ဘဝတွေကိုပြန်လည်ပြီးအောက်မေ့နိုင်တာအဲ့ဒါကိုဘာလို့ခေါ်လဲပုဗ္ဗေနိဝါတာနုတ္တိဉာဏ်အဲ့ဒီဉာဏ်ကိုရတဲ့အတွက်ကြောင့်မို့ဘုရားဖြစ်တဲ့အချိန်တရားပြန်ဟောတဲ့အခါမှာအရင်တုန်းကတရိစ္ဆာန်ဖြစ်ဘူးတာတွေကိုလည်းပြန်ပြောပြနိုင်တယ်။မြောက်ဖြစ်တုန်းကဘလို့ဖြစ်တာ၊ဆင်းဖြစ်တုန်းကဘလို့ဖြစ်တာ၊သူ့ဘဝအကြောင်းကိုလည်းပြန်ပြောပြနိုင်တယ်လို့သူ့ရဘာဘဝအကြောင်းကိုလည်းပဲပြန်မပြောနိုင်ဘူးလား။ပြောနိုင်တယ်။အဲ့ဒါဘာဉာဏ်လဲ။ပုဗ္ဗေနိဝါဒနုတ္တိဉာဏ်အဲ့တော့ဒီကြတော့ဘာပြောတာလဲဒိဗ္ဗသက္ခုဉဏ်ဘာဉဏ်လဲလဲအဲ့ဒိဗ္ဗသက္ခုဉဏ်ကြတော့နတ်မျက်စိလိုပဲတဲ့အရာရာကိုဖောက်ထွင်းပြီးတော့မြင်နိုင်တယ်တဲ့အဲ့ဒါတိမဲ့ပုဂ္ဂိုလ်ကိုလည်းမြင်နိုင်တယ်ငွေဖွားတော့မဲ့ပုဂ္ဂိုလ်ကိုလည်းမြင်နိုင်တယ်အကုန်လုံးသူကနော်ဒိုးချင်းပေါ့အကုန်လုံးအရာရာကိုမြင်နိုင်တယ်တဲ့အဲ့ဒါဒိဗ္ဗသက္ခုဉဏ်ပါဉ္စလေဒိဗ္ဗသက္ခုဉ္စအာကကြတော့အာတဝခယဉ္စတဲ့အာတဝခယဉ္စဆိုတော့အာတဝတရားများကုန်ခန်းတဲ့ဉ္စပြောကြည့်ပါအာတဝတရားများကုန်ခန်းတဲ့ဉ္စအာတဝတရားတွေရှိနေသေးရင်တန်ត្រာလွတ်ပါမလားမလွတ်ဘူးအဲတန်ត្រာမလွတ်ဘူးအာတဝတရားတွေကုန်ခန်းသွားတဲ့ဉ္စအာတဝခယဉ္စတဲ့အဲ့လို့ဆိုတော့ဘူဒီအာပုဗ္ဗေနိဝါဒနုတ္တိဉာဏ်ရေဒိဗ္ဗသက္ခုဉာဏ်ရေအာတဝခယဉာဏ်ရေဒီဉာဏ်တွေရတာကိုလေဒုသူရောစင်များသဘောပေါက်ဖို့လိုတယ်ပေါ့ပုဗ္ဗေနိဝါဒနုတ္တိဉာဏ်နဲ့ဒိဗ္ဗသက္ခုဉာဏ်ကဘာလို့ရင်ရနိုင်လို့ဆိုတော့တမထအာထုတ်ရင်ရနိုင်တယ်ပြောကြည့်ပါတမထအာထုတ်ရင်ရနိုင်အာတဝခယဉာဏ်ကတော့ဘာအာထုတ်မှဝိပဿနာအာထုတ်မှရတာတဲ့အဲဒါကြောင့်မို့ဒုသူရောစင်များวิปัตตนาမလုတ်ခင်းနဲ့အရိယာဖြစ်ပါမလားမဖြစ်ဘူးวิปัตตนาအာထုတ်တယ်ဆိုတာကြတော့วิปัตตนาတဲ့วิကထူထူခြားခြားปัตตนาကမြင်အောင်ကြည့်တာวิปัตตนาရှိတယ်ဆိုတာထူထူခြားခြားမြင်အောင်ကြည့်တာကိုဘာလို့ခေါ်วิปัตตนาရှိတာဘယ်သွားကြည့်ရမှာတော့ဆိုရင်ခန္ဓာကိုပြန်ကြည့်ရဘယ်ကိုကြည့်ရခန္ဓာကိုပြန်ကြည့်ရဒီခန္ဓာမှာကြည့်ရင်အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ခန္ဓာ၅ပါးခန္ဓာဘယ်နှပါး၅ပါးရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအေးအဲ့ဒီခန္ဓာ၅ပါးကိုပြန်ကြုံရင်ခန္ဓာ၂ပါးခန္ဓာဘယ်နှပါး၂ပါးရုပ်ခန္ဓာနဲ့နာမ်ခန္ဓာရုပ်တရားနဲ့နာမ်တရားအမျိုးသားမှာလည်းရုပ်တရားနဲ့နာမ်တရားအမျိုးသမီးမှာလည်းယုတ်တရားနဲ့နန္တရားအဲ့ဒီယုတ်တရားနန္တရားတွေဖြစ်ပြီးရင်ရက်အဲဖြစ်ပြီးမပြတ်တဲ့အရာရှိရလားမရှိဘူးအဲ့ဒါကြောင့်မို့ဖြစ်ပြီးရင်ပြက်လို့မတည်မြဲတဲ့အတွက်ကြောင့်သူ့ကိုအနိစ္စဖြစ်လိုက်ပြက်လိုက်ဖြစ်နေလို့ဒုက္ခဖြစ်တာဖြစ်မပြက်နေလို့တားလို့ရရလားမရဘူးအဲ့ဒါကြောင့်အနတ္တအဲ့ဒါကြောင့်အနိစ္စဒုက္ခအနတ္တအဲ့ဒီသုံးပါးကိုဝိလို့ခေါ်တယ်။ယုတ်တရားနဲ့နန္တရားကိုအနိစ္စဒုက္ခအနတ္တလို့ထူးထူးခြားခြားအာဖြင့်ဉာဏ်အောင်ကြည့်တာကိုဘာရှုရဲခေါ်တာဝိပဿနာရှုရဲလို့ခေါ်တာတဲ့။အဲ့လိုမျိုးရှုပြီးရင်ဉာဏ်စဉ်တွေတစ်ဖြည်းဖြည်းနဲ့မြင့်မြင့်မြင့်မြင့်တက်သွားပြီးတော့အရိယာပုဂ္ဂိုလ်ထိမဖြစ်ဘူးလားဖြစ်တယ်အဲ့ဒါဥစ္စေတို့ဘုရားဟာဘူဒီအာအဲ့ဒီဉာဏ်တော်များကိုရပြီးတော့တက်တော့ဘလောက်မှလဲ35နှစ်မှဘာဖြစ်ရောက်လဲဘုရားဖြစ်ကိုရောက်တယ်အဲ့ဒီဘုရားဖြစ်ကိုရောက်ပြီးလဲအချိန်ကနေစပြီးတော့ဒုသူရောစင်များအဲဘုရားကအရာရာကိုသုံးသက်ဆင်ញံပြီးတော့နေတာနှစ်လအဲ့ဒီနှစ်လကနေပြီးတော့လွန်သွားတဲ့အချိန်ဝါဇုလပြည့်နေ့ကနေစပြီးတော့ဒလဇတ်တရားဟောတာ45နှစ်ကြာဘယ်နှစ်45နှစ်ကြာအဲ45နှစ်ကာလပတ်လုံးတရားတွေကိုဟောပြောပြတတ်ပြီ ဘလောက်ထိလုပ်ငန်းလုပ်တယ်လဲလို့ပြောရင်ဒီနေ့ဒီနေ့မှာဖရားဟာအနားယူတဲ့အချိန်တနာရီနဲ့မိနစ်20ပဲနားတယ်တဲ့ဘလောက်တယ်လဲတနာရီနဲ့မိနစ်20ပဲနားကျန်တဲ့အချိန်တွေမှာဒလဇက်အလုပ်လုပ်တာနော်ဒလဇက်အလုပ်လုပ်ပြီးတော့40နဲ့5နဲ့အဲ့ဒါအလုပ်လုပ်လိုက်တော့30နဲ့5နဲ့40နဲ့5ပေါင်းတော့ဘလောက်လဲ80အဲ့ဒီတတ်တော့80မှာဘာဖြစ်လဲပရိနိဗ္ဗာန်စံနေတဲ့ဘုရားပွင့်တော်မူတော်လဲပဲဘယ်နေ့မှာလဲအဆုံးလာပြီနေ့နောက်ပရိနိဗ္ဗာန်စံတော်လဲဘယ်နေ့အဆုံးလာပြီနေ့အဲအဲ့ဒီပရိနိဗ္ဗာန်စံဃာနီးနောက်ဆုံးချိန်မှာယောဂဝေဒနာတွေကတ်လာတယ်အဲသွေးအန္နာရီတို့တောနာရီတို့အဲဖယားမှာတော်တော်ကိုပြင်းပြင်းထန်ထန်ဝမ်းလျှော်တာတွေတို့အဲတော်တော်ကိုဖြစ်ပြီးတော့အဲဒါပေမဲ့ကုသနာယုံကိုအယောက်ကြွားတယ်ကုသနာယုံကိုအဲ့ဒီမှာအယောက်ကြွားပြီးတော့တန်ဃာတော်တွေအကုန်စုမိနေတဲ့အဲ့ဒီအချိန်မှာဖယားကပရိနိဗ္ဗာန်စံဃာနီးလေးမှာမှတ်မှတ်သားသားမှတ်မှတ်ရရဩဝါဒစကား6ခွန်းပေးသွားတယ်တဲ့ဩဝါဒဘယ်နှခွန်း6ခွန်းပေးသွားတယ်နော်အဲ့ဒါဘာတွေပြီးတော့ဆိုရင်နံပါတ်1ကဓမ္မနဲ့ဝိနည်းကိုဆရာတင်ပြီးနေခဲ့ကြတဲ့ဗါတယ်လေဓမ္မနဲ့ဝိနည်းကိုဆရာတင်ပြီးနေခဲ့ကြငါဖယားပြိနိဗ္ဗာန်စံသွားလို့တို့ကိုယ်ွယ်တဲ့ဖယားတော့မရှိတော့ဘူးပြိနိဗ္ဗာန်စံသွားပြီဆိုပြီးတော့စိတ်ပြက်တာတွေအားငယ်တာတွေမဖြစ်ကြနဲ့တဲ့ဗာနဲ့ပါကိုဆရာထားရဓမ္မနဲ့ဝိနည်းကိုဆရာထားဓမ္မနဲ့ဝိနည်းဆိုတာဓမ္မကသုတ်တန်နဲ့အဘိဓမ္မာကိုပြောတာဓမ္မကဗာနဲ့ပါသုတ်တန်နဲ့အဘိဓမ္မာကိုပြောတာဝိနည်းကဝိနည်းအဲ့လိုဆိုတော့ဝိနည်းသုတ်တန်အဘိဓမ္မာအဲ့ဒါတွေကိုဆရာထားပြီးတော့ဒီလိုနေခဲ့ကြတဲ့အဲ့ဒါဩဝါဒနံပါတ်1နောက်နံပါတ်2ကကြတော့ဝါကြီးဝါငယ်စကားပြောတဲ့နေရာမှာကို့အသုံးနှုံးလေးတွေနဲ့ကိုပြောကြတဲ့ပြောကြည့်ပါဝါကြီးဝါငယ်စကားပြောတဲ့နေရာမှာကို့အသုံးနှုံးလေးတွေနဲ့ကိုပြောကြတဲ့ဦးဇင်းတို့သာသနာ့ဘောင်မှာအခုဒါကိုရင်ဒီလောကနန္ဒနော်ဒိနေယဟန်ဖြစ်သွားရင်မှတ်တမ်းပေးတာမရှိဘူးလားအဲမှတ်တမ်းဘဏ္ဍနာဤဥပမာဖြင့်မနက်၈နာရီဗန္ဓမီနစ်အချိန်မှာယဟန်ဖြစ်တော်မူသည်ဆိုပြီးတော့မှတ်တမ်းထားရ။ဘာလို့အဲ့ဒီမှတ်တမ်းထားရအောင်ဆိုတော့တစ်ပါးနဲ့တစ်ပါးတွေ့ကြတဲ့အခါကျတော့ဝိချားကြတော့မယ်ဆိုရင်မေးတယ်ရှင်ဘုရားဘဏ္ဍဝါရတော်ဘုရား။အဲ့ဒါမျိုးမေးကြည့်လိုက်လို့ဝါတူနေရင်ရှင်ဘုရားကဘယ်လမှာယဟန်ဖြစ်တာတော်ဘုရား။ကဲဥပမာဖြင့်အဲတပည့်တော်ကကဆုံလာမှာဖေဟာဟာတပည့်တော်လည်းကဆုံလာပေါ့ဒူးနေရင်ကဆုံလာမှာရှင်ဘုရားကဘယ်ချိန်ဖြစ်တာတော့တပည့်တော်ကလာဇန်ဖြစ်ရဖေဟာဟာတပည့်တော်ကလာပြည့်နေဖြစ်တာဖေဟာဆိုဩအဲ့မှာရက်ကွာနေတဲ့အတွက်ကြောင့်အဲ့ဒီမှာဝစ်ချရတာမရှိဘူးလားအဲ့ဒီအဲ့လိုမျိုးအယူသည်တစ်ပါးနဲ့တစ်ပါးပြီးရမှာကိုသိစေခြင်းတဲ့အတွက်ကြောင့်အဲ့ဒီမှတ်တမ်းလေးပေးတာအဲ့ဒါဝါကြီးနဲ့ဝါငယ်စကားပြောတဲ့အခါတဲ့ဝါကြီးတဲ့ပုဂ္ဂိုလ်ကဝါငယ်တဲ့ပုဂ္ဂိုလ်ကိုစကားပြောရင်အမည်တက်ရိုက်ခေါ်ပြီးတော့ပဲဖြစ်ဖြစ်တဲ့ဒါမှမဟုတ်ရင်မျိုးနွယ်ရဲ့နာမည်ကိုခေါ်ပြီးတော့ပဲဖြစ်ဖြစ်ဒါမှမဟုတ်ရင်အာဟုသောငါ့ရှင်ဆိုတဲ့စကားကိုသုံးပြီးပဲဖြစ်ဖြစ်ဝါကြီးသူကဝါငယ်သူကိုပြောပါတဲ့ဝါငယ်တဲ့ပုဂ္ဂိုလ်ကဝါကြီးတဲ့ပုဂ္ဂိုလ်ကိုစကားပြောတဲ့အခါကျတော့ဗန္ဒီအရှင်ဘုရားဆိုတဲ့စကားပဲဖြစ်ဖြစ်အာယတမတတ်တော်စီအရှင်ဘုရားလို့ပဲဖြစ်ဖြစ်ဗန္ဒီလို့ပဲဖြစ်ဖြစ်အာယတမလို့ပဲဖြစ်ဖြစ်သုံးလုံးပြီးတော့စကားပြောကြတဲ့ဘုရားကအဲ့ဒါနံပါတ်1ဩဝါဒပေးတာစကားနှစ်ခွန်းရတော့စကားဘယ်နှစ်ခွန်းဟင်ပထမပြောတာကဗါတယ်လေဓမ္မနဲ့ဝိနည်းကိုဆရာတင်ပြီးတော့နေရခဲ့ကြနံပါတ်2ကဝါကြီးဝါငယ်စကားပြောတဲ့နေရာမှာကိုယ်အသုံးနှုံးလေးတွေနဲ့ပြောဆိုကြတဲ့။နောက်နံပါတ်3ကကြတော့သိခါဘုတ်အငယ်လေးတွေကိုဖြုတ်ပြစ်လို့ကဖြုတ်ပြစ်နိုင်တယ်တဲ့ပြောကြည့်ပါ။သိခါဘုတ်အငယ်လေးတွေကိုဖြုတ်ပြစ်လို့ကဖြုတ်ပြစ်နိုင်တယ်တဲ့။အဲသိခါဘုတ်အငယ်လေးတွေ ငယ်နေတဲ့သိက္ခာပုလေးတွေခစ်အားလျော်စွာချုပ်ပြစ်လိုက်ရင်လည်းရတယ်လို့အလုံးကသဘောတူကြမယ်ဆိုရင်တဲ့ဘုရားကသူပြည့်ညတ်ထားတဲ့အဲ့ဒီသိက္ခာပုငယ်လေးတွေကိုသင်တို့ချုပ်လို့ကပါတယ်လေချုပ်နိုင်တယ်တဲ့ကဲစကားဘယ်နှခွန်းရသုံးခွန်းရနောက်နံပါတ်၄ကကြတော့သန္ဓယဟန်ကိုယမတန်ပေးကြတဲ့ပြောကြည့်ပါသန္ဓယဟန်ကိုယမတန်ပေးကြအဲ့ဒီသန္ဓကတခြားသန္ဓမို့ခုနကတော့မြင်းမီွယ်မောင်စံလေဟုတ်လားနော်ယမတန်ပေးကြဒီနေရာမှာယမတန်ဆိုတာဟာဘယ်လိုဟာကိုယမတန်ပြောတာတော့ဆိုရင်သူကဘလောက်ဖွဲစကားတွေပြောနေပြောနေယန္တငါတွေကတလုံးမှပြန်မပြောနဲ့တဲ့အဲ့ဒါကိုဘာလို့ခေါ်တာယမတန်ပေးတာအဲယမတန်ပေးကြတဲ့အဲ့ဒါဘုရားကပရိနိဗ္ဗာန်စံငန်နီးလေးမှာနော်မှားသွားတယ်အဲ့လိုဆိုတော့စုပေါင်းရင်ဘယ်နှခွန်းရသွားလဲ၄ခွန်းရသွားနော်ဓမ္မဝိနည်းကိုဆရာတင်ပြီးတော့နေရခဲ့ကြဝါကြီးဝါငယ်စကားပြောတဲ့နေရာမှာကိုယ်သုံးနှုံးလေးတွေနဲ့ကိုပြောကြသိက္ခာပုငယ်လေးတွေကိုဖြုတ်ပြလို့ကဖြုတ်ပြနိုင်တယ်။သန္ဓယဟန်ကိုယမရံပေးကြ။ကဲနောက်တစ်ခုကငါဟောတဲ့တရားနဲ့ပတ်သက်လို့တန်တရားရှိရင်နေထားကြတဲ့ပြောကြည့်ပါ။ငါဟောတဲ့တရားနဲ့ပတ်သက်လို့တန်တရားရှိရင်နေထားကြ။အေးငါဟောတဲ့တရားနဲ့ပတ်သက်လို့နော်ယုံမှတန်တရားဖြစ်နေ။ခေါင်းမရှင်းတာတွေရှိနေမယ်ဆိုရင်မေထာကြနိဗ္ဗာန်သို့သွားတဲ့လမ်းဆိုရင်သီလတမာရီပညာနဲ့သွားတယ်အဲ့ဒါတွေနဲ့ပတ်သက်လို့တန်မြတ်ရှိရင်ပြောနောက်ကျင့်သုံးတဲ့နန်းမှာမဂ္ဂင်၈ပါးကိုကျင့်သုံးရတယ်မဂ္ဂင်၈ပါးဆိုတာသီလတမာရီပညာဒီအကြောင်းအရာတွေနဲ့ပတ်သက်လို့သင်တို့ယုံမှတန်တရားမရှင်းဘူးဆိုရင်မေထာကြတဲ့အဲ့ဒါဘုရားရှင်ကိုရောမြတ်ကပရိနိဗ္ဗာန်စံဃာနီးမှာရန်တော်များကိုဖိတ်ခေါ်တယ်အဲ့လိုဆိုတော့ဘယ်နှခွန်းရသွားငါကုန်ရကဲနောက်ဆုံးတစ်ခုကတော့အပမဒေနတံပါတိသာတဲ့ပါတယ်လေအပမဒေနတံပါတိသာအဲမမေ့မလျော့သောတတိတရားနဲ့ကြီးပြည့်စုံအောင်ကြိုးစားကြတဲ့တတိနဲ့ကြီးပြည့်စုံအောင်ကြိုးစားကြတဲ့ပြောကြည့်ပါတတိနဲ့ကြီးပြည့်စုံအောင်ကြိုးအဲအပြည့်ဆုံးပြောမယ်ဆိုတော့ဟန္တဒါနိဘိက္ခဝေအာမန္တယာမိဘောဝရဓမ္မသင်္ခါရအပမဒေနတံပါဒေထအဲသင်္ခါရတရားတွေဟာပျက်စီးခြင်းသဘောရှိတယ်တဲ့မမေ့မလျော့သောတရီတရားနဲ့နော်သင်တို့ကြီးပြည့်ဆုံးအောင်ကြိုးစားပြီးတော့နေရခဲ့ကြဆိုဩဝါဒစကားဘယ်နှခွန်းလဲ6ခွန်းအဲ့ဒီ6ခွန်းသောဩဝါဒတွေကိုသိပြီးတော့ဇံကိုတစ်ဆင့်တစ်ဆင့်နဲ့ဝင်စားပြီးဖះကအဲ့ဒါငြိမ်ငြိမ်ချမ်းချမ်းနဲ့နောက်ဆုံးမှာပရိနိဗ္ဗာန်စံတော့တာမရှိဘူးလားအဲ့ဒီပရိနိဗ္ဗာန်စံနဲ့အဲ့ဒီအချိန်မှာကြည့်ရင်လည်းပဲဘယ်နေ့မှလဲကသုံလာပြည့်အဲကသုံလာပြည့်နေ့အဲ့ဒါကြောင့်မို့ဗုဒ္ဓနေ့အဖြစ်နဲ့ဘယ်နေ့ကိုကျင်းပါကြကသုံလာပြည့်နေ့ကိုကျင်းပါကြတယ်အဲ့ဒါကြောင့်မို့ကသုံလာပြည့်နေ့ကိုဗုဒ္ဓနေ့အဖြစ်ရွေးချယ်တာဒီအဓိကအဖြစ်ကြည့်ရင်ယာဒိတ်တော်ခန္ဓာကလည်းဘယ်နေ့လဲသွားတော်မူတာကလည်းပွင့်ထွန်းတော်မူတာကလည်းသုံလားပြည့်နေ့ပရိနိဗ္ဗာန်စံနာကလည်းသုံလားပြည့်နေ့အဲ့ဒါကြောင့်မို့ထူးခြားတဲ့လဖြစ်တဲ့အတွက်ကြောင့်မို့သုံလားပြည့်ကိုဗုဒ္ဓနေ့အဖြစ်ကျင်းပကြတယ်တဲ့ဒီလိုကျင်းပနိုင်အောင်စတတ်ပေးတဲ့ပညာတတ်ဖြစ်ကြတဲ့လူပုဂ္ဂိုလ်ယံပုဂ္ဂိုလ်တွေကဒီသာသနာတော်ကြီးကိုဒီနေ့ခေတ်ဒီနေ့ခါတိရောက်အောင်ဆန်းဆောင်နေကြတာမရှိဘူးလားအဲအဲ့ဒါကြောင့်မို့ဒီလိုဗုဒ္ဓနေမျိုးတွေအခုလဲကျင်းပနောင်နောင်မှလည်းပဲဒီလိုမပြတ်မကွက်ကျင်းပနိုင်အောင်ဒုသူတော်စင်များလည်းပဲတက်စွမ်းသမျှသာသနာပြုကြဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒါကြောင့်မို့ကြွားရောက်လာကြတဲ့အာလုံသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့သည်မိမိကိုယ်တိုင်ကလည်းပဲတန်ဖိုးရှိတဲ့လူဘဝကိုရနေတဲ့အခိုက်အတန့်တန်ဖိုးမဖြစ်နိုင်တဲ့ဗုဒ္ဓသာသနာတော်မြတ်ကြီးနဲ့လည်းတွေ့နေတဲ့အခိုက်အတန့်မှာကိုယ့်ရဲ့ဘဝကိုလည်းပဲတဆင့်နဲ့တဆင့်မြင့်အောင်ကိုယ်ကိုယ်ွယ်တဲ့ဘာသာသာသနာကိုလည်းတဆင့်နဲ့တဆင့်မြင့်အောင်ကျူးကျူးစားစားနဲ့သာသနာပြုနိုင်တဲ့ သူတော်ကောင်းများဖြစ်ကြပါစေကုန်သတည
Oh.